Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေ2016ခုနှစ်မလ1ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40နဲ့49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။တော်ရရှိများအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆံမိုးဝေပါအခုမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်
။မင်္ဂလာမနေ့ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ။ဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့ဆီးရီးယားပြစ်ကတ်ရပ်စရေသဘောတူညီချက်ဟာ3ရက်မြောက်နေ့အဖြစ်နဲ့ဆက်လက်တည်မြဲနေပါတယ်။အီရန်ရွေးကောက်ပွဲမှာအလဲအလှဝါဒီတွေအနိုင်ရသွားပါတယ်။မြန်မာနိုင်ငံမှာဒုသမတလောင်ရွေးချယ်မဲ့ရက်တွေကိုစောကျင်းပဖို့ရှိတယ်လို့လွှတ်တော်အမတ်ကပြောပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမခွာညွန်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေကိုနားဆင်ရအပြီးမှာတော့အရင်ဆုံးနားဆင်ကြရမယ်အထက်မှာဆိုရင်
Hillary in town with the people Miami all of the she to tell them so Myanmar yet to on Sansu ji ne so pobi sin pi ma bo adika ai ai to bo
da ga ro American နိုင်ငံသား Myanmar လူမျိုးတူရဲ့လာမဲ့ American သမ္မတရွေးကောက်ပွဲမှာမဲပေးမဲ့သူ့ရဲ့ဆန္ဒကိုပြောသွားတာဖြစ်ပါတယ်နောက်ပိုင်းသတင်းတော်တွေတင်ဆက်တဲ့ခါမှာအပြည့်စုံနားဆင်ကြရမှာပါဒါအပြင် NLD အနေနဲ့ဒုတိယသမ္မတရဲ့အမိစင်တင်သွင်းမှုပြင်ဆင်နေပြီဆိုတဲ့အကြောင်းမြန်မာနိုင်ငံမှာအစိုးရအသစ်တရအာနာလွှဲပြောင်းတဲ့နေရာမှာအချိန်ကြာမြင့်တဲ့ပေါ်ဒေါ်ဆန်းစုကြည်ရဲ့သဘောထားအမြင်ကချင်ပြည်နယ်တွင်းကမူရစီဝါတက်ဖြစ်ရေးလုံခြုံရေးပေးဖို့အစီအစဉ်စတာတွေကိုတင်ဆက်ပေးဖို့ရှိသလိုနောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မက်ခွာညိုတို့ကပြောပြကြပါလိမ့်မယ်ခင်ဗျာ။
စီးရီးယားနိုင်ငံအတွင်းကပြစ်ကတ်ရပ်စရေးသဘောတူညီချက်ဟာဂျိုဂျာပြစ်ကတ်တက်ခိုက်မှုတချို့ရှိခဲ့တဲ့ကြားကပဲရန်လိုတဲ့အပြုအမူတွေရပ်တန့်ပြီးတော့သဘောတူညီချက်ဟာဆက်လက်တည်မြဲနေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကပြောပါတယ်။အကြမ်းဖက်မှုတွေမပြန့်ပွားအောင်နဲ့တိုက်ခိုက်မှုတွေဆက်လက်မဖြစ်ပေါ်အောင်နိုင်ငံစုံအဖွဲ့ကစောင့်ကြည့်နေမှုဟာလည်းအလုပ်ဖြစ်နေတယ်လို့အတွင်းရေးမှူးချုပ်ဘန်ကီမွန်ကပြောပါတယ်။ပြင်သစ်နိုင်ငံကြားရေးဝန်ကြီးရင်းမတ်အိုင်ရော့ကလည်းတဘုံအဖွဲတွေရှိနေတဲ့နေရာတွေမှာလေကြောင်းတိုက်ခိုက်မှုတွေဖြစ်ပေါ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့ကိစ္စကိုမဆိုင်မတော့ဆွေးနွေးကြဖို့အတွက်နိုင်ငံတကာစောင့်ကြည့်ရေးအဖွဲ့အစည်းအဝေးခေါ်ယူထားတယ်လို့ပြောပါတယ်။တကယ်လို့အပြစ်ခတ်ရစေးသဘောတူညီချက်ကိုအသေးအချာလေးစားလိုက်နိုင်ကြမယ်ဆိုရင်တိုက်ခိုက်မှုတွေရပ်တန့်ပြီးအကြမ်းဖက်မှုတွေလည်းလျော့ကျသွားမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကလည်းပြောပါတယ်။အပြစ်ခတ်ရစေးသဘောတူညီချက်ဟာစနေနေ့အစောပိုင်းကစတင်အသက်ဝင်ခဲ့တာဖြစ်ပါတယ်။
အီရန်နိုင်ငံရွေးကောက်ပွဲမှာတိုင်းပြည်ရဲ့ထိပ်ပိုင်းအဖွဲ့ဖြစ်တဲ့ဘာသာရေးအုပ်ဆောင်အဖွဲ့၊နိုင်ငံရေးအုပ်ဆောင်အဖွဲ့နဲ့လွှတ်တော်တို့မှအယူဝါဒစွဲပြင်းထန်တဲ့အဖွဲ့ကမဲရှုံးနေသွားပြီးအလဲအလှယ်သဘောထားရှိတဲ့အဖွဲ့မဲအများစုအနိုင်ရသွားပါတယ်။ရှေးရိုးစွဲဝါဒီနှစ်ဦးဖြစ်တဲ့အယာတိုလာမိုဟာမက်ယာဇဒီနဲ့မိုဟာမက်တက်ခီမက်စပါယာဇဒီတို့ဟာအရေးပါတဲ့အဖွဲ့ဝင်88ဦးပါလွှတ်တော်မှရှုံးနေသွားပါတယ်။လွှတ်တော်ကနေပြီး1989ခုနှစ်ကတည်းကတိုင်းပြည်ခေါင်းဆောင်အဖြစ်ရရှိလာခဲ့တဲ့လက်ရှိခေါင်းဆောင်အယာတိုလာအလီခမေနီရဲ့အရာရာဆက်ခံမဲ့နောက်ခေါင်းဆောင်တယောက်ကိုရွေးချယ်ရပါလိမ့်မယ်။တင်းနလာနေနိုင်ငံပိုင်ရုပ်သံမှာအီရန်နဲ့လွှတ်တော်ကလစ်လက်16နေရာအတွက်ရှင်ပြိုင်ကြရမှာအလဲလက်သဘောထားရှိတဲ့သမ္မတဟက်ဆန်ရိုဟာနီရဲ့နဲ့သူ့ရဲ့မဟာမိတ်တွေက15နေရာအနိုင်ရသွားခဲ့တာပါ။ဒီလွှတ်တော်ဟာတက်တန်း8နှစ်ရှိပါတယ်။အလဲလက်ဝါဒီတွေစုစုပေါင်း59ရာခိုင်နှုန်းနဲ့အများစုအနိုင်ရခဲ့တာပါ။
အသစ်ထွက်ပေါ်လာတဲ့အမေရိကန်နိုင်ငံရေးစစ်တမ်းတွေအရဘီလီယနာတထည်ကြီးဒေါ်နယ်ထရမ့်က Republican Party တွင်သမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုတွေရဲ့လူထုစစ်တမ်းတွေမှာအပြတ်အသတ်ရှိကနေဦးဆောင်နေပြီး Democratic Party ဘက်မှာတော့နိုင်ငံသားရေးဝန်ကြီးဟယ်လရီကလင်တန်ကအသာစီးရနေတယ်လို့ဆိုပါတယ်။သူ့ရဲ့ပြန်ပြက်လေးဦးပေါင်းကရရှိထားတဲ့ထောက်ခံမှုတွေနဲ့တာပြီးဒေါ်နယ်ထရမ့်က Republican တွေရဲ့ထောက်ခံမှု49ရာခိုင်နှုန်းရရှိထားတယ်လို့ CNN နဲ့ ORC ကပူးတွဲပြုလုပ်တဲ့လူထုစစ်တမ်းမှာဖော်ပြထားပါတယ်။သူနဲ့အနီးဆက်ဆုံးပြိုင်ပွဲဖြစ်တဲ့ Florida ပြည်နယ်အထက်လွှတ်တော်အမတ် Marco Rubio ကတော့16ရာခိုင်နှုန်းရရှိထားပြီးသူ့နောက်မှာ Texas ပြည်နယ်အထက်လွှတ်တော်အမတ် Ted Cruz က15ရာခိုင်နှုန်းရရှိထားပါတယ်။ Democratic Party ဘက်မှာတော့နိုင်ငံသားရေးဝန်ကြီးအဖြစ်2009ခုနှစ်ကနေ2013ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့တဲ့ Hillary Clinton က Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders ကို55ရာခိုင်နှုန်း38ရာခိုင်နှုန်းနဲ့အသာစီးရနေတယ်လို့အဲ့ဒီစစ်တမ်းမှာဖော်ပြထားပါတယ်။ပါတီကြီးနှစ်ခုစလုံးကိုငါကိုယ်စားလှယ်တွေဟာလာပေါင်းများစွာမဲဆွယ်စည်းရုံးခဲ့ကြပြီးတဲ့နောက်မှာဒီကနေ့ပြည်နယ်ပေါင်း17ပြည်နယ်မှာပြည်နယ်အစိုးရတွေကတရက်ထဲတပြိုင်တည်းဥဆောင်ပြုလုပ်မဲ့ Super Tuesday ခေါ်မဲပေးရွေးချယ်မှုတွေအတွက်မဲဆွယ်စည်းရုံးနေကြတာဖြစ်ပါတယ်
လူခွန်တိုက်ခါနဲ့လူခွန်ရေးတွေကိုကာကွယ်ပေးဖို့ရည်ရွယ်တဲ့နိုင်ငံတကာလူခွန်ရေးဥပဒေတွေကိုအစိုးရတချို့ကရေတို့ကျိုးစီးပွားအတွက်ဥပဒေချိုးဖောက်မှုတွေတိုးလာနေတယ်လို့ကုလသမဂ္ဂလူခွန်ရေးမဟာမင်းကြီးကသတိပေးလိုက်ပါတယ်။ဇနီးဘာမှာကျင်းပတဲ့32ချိန်မြောက်ကုလသမဂ္ဂလူခွန်ရေးကောင်စီအစည်းအဝေးအဖွဲ့မိန့်ခွန်းမှာအခုလိုပြောခဲ့တာပါ။အကြံဖက်ဝါဒနဲ့အစွန်းရောက်ဝါဒတွေရဲ့တိတာထင်ရှားတဲ့ချိန်ချမှုတွေဟာလူခွင့်ရေးရဲ့အခြေခံကြတဲ့နေရာမှာတရားတွေကိုပျက်စီးနေစေတဲ့အကြောင်းမဟာမင်းကြီးကပြောပါတယ်။မဟာမင်းကြီးဇီယက်ရက်အယ်ဟူစိန်ကနိုင်ငံတကာလူခွင့်ရေးဥပဒေတွေကိုတစစီဖြိုချဖျက်ဆီးခံရတာကိုလည်းလွန်စွာစိုးရိမ်ကြောင်သတိပေးခဲ့ပါတယ်။လူခွင့်ရေးဆိုင်ရာပြည်ညင်စာတမ်းကြီးကိုနိုင်ငံတော်များများကသူတို့ရဲ့နိုင်ငံရေးလမ်းစဉ်တွေနဲ့ကိုက်ညီအောင်စိုးစိုးရွားရွားချိုးဖောက်နေကြတဲ့အကြောင်းသူကထောက်ပြခဲ့ပါတယ်။အစွန်းရောက်အကြမ်းဖက်မှုတိုးလာတာကိုတုံ့ပြန်တဲ့နိုင်ငံရေးအတွက်တိုးလာတဲ့အပြင်လက်နက်ဆွဲကင်ပြိပက္ခဖြစ်ပွားမှုတွေလည်းများလာပြီးအခြေခံလူခွင့်ရေးချိုးဖောက်မှုတွေကြောင့်ဘေးကင်းရာကိုအစုလိုက်ပြုံလိုက်ထွက်ပြေးတိမ်းရှောင်မှုတွေကလည်းတိုးလာနေတယ်လို့သူကပြောခဲ့ပါတယ်။ပြိပက္ခတွေမှာပြစ်မှုကျူးလွန်သူတွေအနေနဲ့အရေးကြီးခံရခြင်းကကင်းလွတ်ပြီးနိုင်ငံတကာလူအခွင့်အရေးတွေနဲ့နိုင်ငံတကာလူသားချင်းစာနာမှုဥပဒေတွေကလည်းအကြီးအကျယ်ချိုးဖောက်ခံနေရတယ်လို့မဟာမင်းကြီးကထောက်ပြခဲ့ပါတယ်။လူတွေတောင်းနဲ့ချီပြီးတည်ဆုံခဲ့တဲ့အပြင်ဆေးရုံတွေဆေးဘက်ဆိုင်ရာအမှုရမ်းတွေပိတ်မှတ်ထားတိုက်ခိုက်ခြင်းခံခဲ့ရတဲ့၅နှစ်ကြာစီးရီးယားပြည်တွင်းစစ်ကိုလည်းသူကမိမောင်းထိုးပြသွားပါတယ်။ဒါ့အပြင်အာဖဂန်နစ္စတန်၊အီရတ်၊လီဗျာ၊တောင်ဆူဒန်နဲ့ယီမန်တို့မှာဖြစ်တဲ့ပြိပက္ခတွေအတွင်းအရက်သားတွေပေါ်တိုက်ခိုက်မှုဟာပုံမှန်ဖြစ်လာနေတယ်လို့လည်းသူကပြောပါတယ်။စီးရီးယားနိုင်ငံသားတွေအပြင်တခြားနိုင်ငံရေးခိုလုံခွင့်တောင်းခံမှုစူးစမ်းသူတွေပေါ်ဥရောပနိုင်ငံတချို့ကစီကံတင်းကျပ်တဲ့မူဝါဒတွေချမှတ်တာကိုလည်းသူကထက်သွင်းဖော်ပြခဲ့ပါတယ်။ဖေဖော်ဝါရီလ29ရက်ကနေမတ်လ24ရက်နေ့ထိကျင်းပမယ်လက်ရှိလူခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့အထူးစုံစမ်းစစ်စေးရမှုမစ်ယန်ဟီလီယာမလ14ရက်နေ့မှာအစီရင်ခံဖို့ရှိသလို UPR ခေါ်နိုင်ငံအလိုက်လူအခွင့်ရေးအခြေအနေပြန်လည်တုံ့တက်မှုကိုလည်းမြန်မာနိုင်ငံနဲ့ပတ်သက်လို့မလ18ရက်နေ့အစီရင်ခံစာတင်သွင်းဖို့ရှိပါတယ်ရှင
် UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအစိုးရအသစ်ကိုဥဆောင်မဲ့သမရတွေရဲ့အမည်စင်းကိုမလ18ရက်နေ့မှာနောက်ဆုံးထားတင်သွင်းဖို့သတ်မှတ်ထားတာကိုလွှတ်တော်မှပြင်ဆင်ဖို့စီစဉ်နေပါတယ်မူလကဒုသမရလောင်းအမည်စင်းတင်သွင်းမဲ့ရက်ကိုမလ18ရက်နေ့မှာတင်သွင်းဖို့တတ်မှတ်ထားရတဲ့ဆော့ပြီးတော့ပြုလုပ်ဖို့ရှိတယ်လို့လွတ်တော်အမတ်တွေက VOA ကိုပြောပါတယ်ရွက်ောက်ပွဲမှာတခဲနဲ့အနိုင်ရထားပြီးဒုသမရလောင်းနဲ့ဦးတင်မြောက်ခွင့်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအစိုးရအသစ်ဖွဲ့စည်းရေးအချိန်မြင့်ဆောင်ရွက်နေတဲ့အချိန်မှာပဲသမရလောင်းအမည်စင်းတင်သွင်းမဲ့အစီအစဉ်အပြောင်းလဲလုပ်မဲ့တဲ့နေ့ထွက်ပေါ်လာတာပါဒီကနေ့အင်္ဂါနေ့မှာကျင်းပမယ်ပြည်တော်စုလွတ်တော်အစည်းအဝေးမှာဒီကိစ္စကိုဆွေးနွေးမယ်လို့ဆင်းရဲမဲ့အစီအစဉ်ထဲမှာထည့်သွင်းထားတယ်လို့လည်း NLD ပါတီရဲ့လွတ်တော်အမတ်တချို့က VOA ကိုပြောပါတယ်လွတ်တော်မှာဒုသမရလောင်း3ရဲ့အမည်စင်းကိုတော့တွေကိုတော့ NLD နဲ့တမတော်ကိုယ်စားလှယ်တွေကမူလက18ရက်နေ့မှာတင်သွင်းမှုစီစဉ်ခဲ့ကြပြီးဖြစ်ပါတယ်ရွက်ကောက်ပွဲအနိုင်ရ NLD ပါတီကတော့ပြည်သူ့လွတ်တော်ကိုယ်စားလှယ်အမတ်နေရာ255နေရာအမျိုးသားလွတ်တော်မှာ135နေရာအနိုင်ရရှိထားတဲ့အတွက်ဒုသမရနှစ်ဦးရွေးချယ်ခွင့်ရထားပြီးတမတော်သားကိုယ်စားလှယ်တွေကတဦးရွေးချယ်တင်မြောက်ခွင့်ရှိမှာဖြစ်ပါတယ် NLD ပါတီဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ကတော့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်59စလုံးအရလက်ရှိမှာတမရတာဝူယူခွင့်မရဘဲဖြစ်နေပါတယ်ဒါပေမဲ့လည်းတမတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မင်းကြီးမေအောင်လှိုင်နဲ့ဒေါက်အောင်ဆန်းစုကြည်တို့မကြသေးခင်လတဲ့အတွင်းတွေ့ဆုံဆွေးနွေးမှုကြောင့်ဒေါက်အောင်ဆန်းစုကြည်အစိုးရအဖွဲ့ကိုဥဆောင်နိုင်မယ့်အခွင့်အလမ်းတွေပွင့်လာတော့မယ်လို့မျှော်လင့်မှုတွေလည်းထွက်ပေါ်လာပါတယ်ဒါပေမဲ့အခုတခါဒုသမရအမည်စင်းတင်သွင်းမဲ့အစီအစဉ်အပြောင်းလဲတွေဖြစ်လာတာဟာဒေါက်အောင်ဆန်းစုကြည်သမရတာဝယူခွင့်ကိုညှိနှိုင်းမှုတွေပြေလည်မှုမရတာကြောင့်ဖြစ်နိုင်တယ်လို့မြန်မာနိုင်ငံရဲ့အကဲခတ်တွေကပြောကြပါတယ်
တရုတ်နိုင်ငံဟာကမ္ဘာလက်နက်ထုတ်လုပ်တဲ့အဓိကနိုင်ငံဖြစ်လာနေတာနဲ့တချိန်နဲ့ပြည်ပကိုလက်နက်တင်ပို့မှုလဲ၅နှစ်အတွင်းနှစ်ဆတိုးမြင့်လာတဲ့အကြောင်းစတော့ဟ ோம் အခြေစိုက်နိုင်ငံတကာငြိမ်းချမ်းရေးသုတေသနအဖွဲ့ SIPRI လေ့လာချက်မှာဖော်ပြထားပါတယ်ဒီအဖွဲ့ရဲ့အကြီးတန်းသုတေသီက တိယုတ်နိုင်ငံဟာလက်နက်တင်ပို့ရာကိုစိတ်အားထက်သန်တန်နဲ့လုပ်နေကြောင်းနဲ့တိယုတ်နဲ့နှစ်ရှည်လများရင်းရင်းနှီးနှီးဆက်ဆံခဲ့တဲ့တိုင်းပြည်တွေကိုလက်နက်အများပြားတင်ပို့နေကြောင်းလက်နက်ဖြစ်တင်မှုအပိအမြောက်လုပ်နေတဲ့မဟာဗျူဟာတွေလည်းရှိတဲ့အကြောင်းပြောပါတယ်။သူဥပမာပေးထောက်ပြတဲ့နိုင်ငံတွေထဲမှာမြန်မာ၊ပါကစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ပါဝင်ပါတယ်။တိယုတ်နိုင်ငံဟာကမ္ဘာမှာလက်နက်တင်ပို့မှုအများဆုံးနိုင်ငံတွေဖြစ်တဲ့အမေရိကန်နဲ့ရုရှားပြီးရင်တတိယလိုက်တာဖြစ်ပြီး2011ကနေ2015အတွင်းလက်နက်တင်ပို့မှု600ခန့်နှုန်းနီးပါရှိပါတယ်။
မြောက်ကိုရီးယားနိုင်ငံမှာထိန်းသိမ်းခံထားရတဲ့အမေရိကန်ကောလိပ်ကျောင်းသားကပျုံယမ်းမြို့တော်ဟိုတယ်တစ်ခုကနေနိုင်ငံရေးစာတမ်းတစ်ခုကိုခိုးယူဖို့စ조사မိကြောင်းလူသိရှင်ကြားဝန်ခံလိုက်ပါတယ်။ပျုံယမ်းမြို့တော်မှာတင်းနေလာနေကပြည်တွင်းပြပကသတင်းတောက်တွေရှေ့ကိုအဆောက်နေကအော်တိုဝမ်ဘီယာကိုခေါ်လာခဲ့တာဖြစ်ပါတယ်။နိုင်ငံခရီးသွားအဖွဲ့နဲ့မြောက်ကိုရီးယားနိုင်ငံကိုတွားခဲ့တဲ့ဗာဂျီးနီးယားတက္ကသိုလ်ကျောင်းသားအသက်21နှစ်အရွယ်အော်တိုဝမ်ဘီယာဟာမြောက်ကိုရီးယားကပြန်ဖို့လေရင်ပေါ်မတက်ခင်အရင်လာကပဲဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့အကူအညီနဲ့နိုင်ငံတော်အကျိုးစီးပွားပျက်စီးအောင်လုပ်မှုနဲ့သူ့ကိုတရားစွဲထားပါတယ်။သူခီးသွားအဖွဲ့ကိုတက်ခိုခွင့်ပေးထားတဲ့ဟိုတယ်ကဝန်ထမ်းများသာဝန်ကြီးရှိတဲ့နေရာမှာထားတဲ့နိုင်ငံရေးဆောင်ဘက်ကိုဖြုတ်ယူခဲ့တယ်လို့ဝမ်ဘီယာကသတင်းတောက်တီကိုပြောသွားပါတယ်။
နိုင်ငံရဲ့အမြင့်ဆုံးစစ်ဖက်ဆိုင်ရာဂုံတူးဆောင်စုကိုအမေရိကန်သမ္မတဘရက်အိုဘားမားကအမေရိကန်ရေတပ်လက်ရေးစင် Navy SEAL အဖွဲ့ဝင်အစ်မြင့်အထူးစစ်ဗျူဟာမှူး Edward Byers ကိုတနင်္လာနေ့ကချီးမြှင့်ပါတယ်။ပါကစ္စတန်အာဖဂန်နစ္စတန်နိုင်ငံထဲမှာတာလီဘန်စစ်သွေးကြွတွေလက်ကအမေရိကန်တစားခံတယောက်ကိုကယ်တင်လိုက်တဲ့သူ့ရဲ့ရဲစံတပ်တီးကိုဂုံပြုခဲ့တာဖြစ်ပါတယ
်။ဒါကတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလန်နဲ့မက်ခွာညူတို့ပြောပြပေးသွားကြတာဖြစ်ပါရခင်ဗျာ။အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါရမယ်။သောရရှင်များခင်ဗျာ။ဒီကနေ့မတ်လ၁ရက်နေ့ဟာဒေတာဆန်တော်ချင်းအင်ကာနေဖြစ်ပြီးတော့အမေရိကန်ပြည်ထောင်စုမှာဒီမိုကရက်နဲ့ရီပဘလီကန်ပါတီတို့ရဲ့သမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုတွေပြည်နယ်ပေါင်း၁၁ခုမှာတပြိုင်တည်းချင်းပါမဲ့ Super Tuesday ဆိုတဲ့နေ့လည်းဖြစ်ပါတယ်။ဒီပြည်နယ်တွေကထွက်လာမဲ့အဖြေရလဟာပါတီကြီးနှစ်ရက်တုန်းကသမ္မတကိုယ်စားလှယ်လောင်းတွေအဖြစ်ဘသူတွေအမိစင်းတင်သွင်းခံရမယ်ဆိုတာကိုအဆုံးဖြတ်ပေးမဲ့အလားလာရှိတဲ့အတွက်အများကစောင့်ကြည့်နေကြတာလည်းဖြစ်ပါတယ်။ဒီကနေ့မဲပေးကြမဲ့ပြည်နယ်တွေထဲမှာ Virginia ကလည်းပါဝင်ပြီးတော့မြန်မာအများစုကတော့ Democrat Party ကကိုယ်စားလှယ်လောင်း Hillary Clinton ကိုမဲပေးကြမယ်လို့ပြောနေကြပါတယ်။အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကစူးစီးပြီးတော့တင်ပြပေးထားပါတယ်ခင်ဗျာ။
ဒီကနေ့ဟာအမေရိကန်သမ္မတရွေးကောက်ပွဲရဲ့ပါတီတွင်းရွေးချယ်မှုတွေမှာအရေးပါဆုံးနေ့တစ်နေ့ဖြစ်တဲ့ Super Tuesday ဖြစ်ပါတယ်။လက်ရှိအခြေအနေအထိကတော့ Democratic Party ဘက်က Hillary Clinton နဲ့ Republican Party ဘက်ကဘီလီယနာတထေးကြီး Donald Trump တို့ကရွေးချယ်ပွဲကျင်းပမဲ့ပြည်내အများစုမှာအသာစီးရနေတယ်လို့လူမှုစစ်တမ်းတွေမှာဖော်ပြနေကြပါတယ်။မကြာသေးခင်က Texas ပြည်နယ် Houston မြို့မှာပြုလုပ်တဲ့ Mayoral ဆီယုံပွဲအတွင်း Democratic Party ကကိုယ်စားလှယ်လောင်း Hillary Clinton ကလူနည်းစုတွေဘက်ကရည်တည်လှုပ်ဆောင်သွားမဲ့အကြောင်းအခုလိုမဲဆွယ်စည်းရုံးခဲ့ပါတယ်။ Don't you think we've waited long
enough for equal pay for equal work? တန်းတူတဲ့အလုပ်တွေအတွက်တူညီတဲ့လစာတွေရဖို့အတွက်ကျမတို့စောင့်နေခဲ့ကြရတာကြားခဲ့ပြီလို့မထင်ကြဘူးလား။ကျမတို့အနေနဲ့အတားအဆီးအဖြစ်အစဉ်တစိုက်တည်ရှိလာခဲ့တဲ့တည်ယူသံအယူအဆတွေကိုတိုက်ခိုက်ခဲ့ကြရတာပါ။ဒါဟာဘာကိုပြနေတယ်လဲဆိုတော့စနစ်တကျလှုပ်ဆောင်နေတဲ့လူမျိုးရေးဝါဒတွေနဲ့နောက်ကျနေခဲ့တဲ့လူမှုအတိုင်းဝိုင်းတွေတိုးတက်ဖွံ့ဖြိုးလာအောင်ရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်နေကြရပါတယ်
။ Republican Party အတွင်းလူမှုစစ်တမ်းတွေမှာရှေ့ကနေပြင်းနေသူလည်းဖြစ်ပါတီတွင်းရွေးချယ်မှု၄ခုပြုလုပ်ခဲ့တဲ့အထက်၃ခုမှာအနိုင်ရထားပြီးသူလည်းဖြစ်တဲ့ Donald Trump ကလည်းဒီကနေ့ကျင်းပတဲ့ပါတီတွင်းရွေးချယ်မှုတွေမှာသူအနိုင်ရလိမ့်မယ်လို့ယုံကြည်ထားပါတယ်။
They're losing very badly. You saw the new Bloomberg poll come out.
Bloomberg သတင်းဌာနကပြုလုပ်တဲ့စစ်တမ်းအသစ်ကိုတွေ့တယ်မဟုတ်လား။ပြိုင်ဘက်ကိုယ်စားလှယ်လောင်းတွေအကြီးအကျယ်ရှုံးနိမ့်နေကြပါတယ်။
Super Tuesday နေ့မှာ primary လို့ခေါ်တဲ့ပြည်내အစိုးရတွေကဥဆောင်ပြုလုပ်မဲ့ပါတီတွင်းရွေးချယ်မှုတွေကိုတော့ Alabama, Arkansas, Colorado, Georgia, Massachusetts, Minnesota, Oklahoma, Tennessee, Texas, Vermont နဲ့ Virginia စတဲ့ပြည်내ပေါင်း17ပြည်내မှာကျင်းပမှာဖြစ်ပါတယ်။ဒါအပြင် Caucus လို့ခေါ်တဲ့သက်ဆိုင်ရာနိုင်ငံရေးပါတီအတွင်းကျင်းပမဲ့ရွေးကောက်ပွဲတွေကိုတော့Alaska နဲ့ Wyoming ပြည်내တို့မှာ Republican Party ကကျင်းပမှာဖြစ်ပါတယ်။Democratic Party ရဲ့ Caucus ကိုတော့ American လက်အောက်ခံ Samoa ကျွန်းမှာကျင်းပမှာဖြစ်တဲ့အပြင်ဒီကနေ့မှာပဲပြည်ပမှာနေထိုင်ကြတဲ့ Democratic Party ဝင်တွေကလည်းမဲပေးကြမှာဖြစ်ပါတယ်။အခုနှစ်နှစ်လပိုင်းမှာကျင်းပမဲ့ပါတီညီလာခံမှာသမ္မတကိုယ်စားလှယ်လောင်းတဲ့အဖြစ်အမည်တင်သွင်းခံရဖို့အတွက် Democrat ဘက်ကပြည်내ကိုယ်စားလှယ်ပေါင်း2383ဦးရဲ့ထောက်ခံမှုရရှိဖို့လိုအပ်တယ်လို့ Republican Party ဘက်ကလည်းပါတီကိုယ်စားလှယ်1239ဦးရရှိဖို့လိုအပ်ပါတယ်။ဒီကနေ့ကျင်းပတဲ့ Super Tuesday ပြည်내တွေကကိုယ်စားလှယ်၄ပုံ တဘုံရရှိနိုင်မှာဖြစ်တဲ့အတွက်လဲဒီရွေးကောက်ပွဲဟာအရေးကြီးတာဖြစ်ပါတယ်ဗာဂျီးနီးယားပြည်နယ်ဟာစူပါကျူးစဒေးမှာမဲပေးကြမယ်ပြည်နယ်17ပြည်နယ်ထဲမှာတခုအပါအဝင်ဖြစ်ပါတယ်ဗာဂျီးနီးယားပြည်နယ်မှာနေထိုင်နေတဲ့ကိုအန်ဂျွယ်ကတော့သူ့အနေနဲ့နိုင်ငံခြားရေးဝန်ကြီးဟောင်ဟီလာရီကလင်တန်အနိုင်ရရင်မြန်မာနိုင်ငံအတွက်အဆင်ပြေမယ်လို့ယူဆတဲ့အတွက်သူ့ကိုမဲပေးဖို့စဉ်းစားထားတယ်လို့ပြောပါတယ
်ဒီမိုကရက်ပါတီကိုပဲပေးမှာပါအတူပေးမယ်ဆိုတော့သူ့လက်ရှိနေထိုင်ကြည့်နေတာတော့ Hillary Clinton ဝယ်ပြည်ပုံများမယ်။ဘာလို့လဲဆိုတော့သူတက်လာမယ်ဆိုရင်မြန်မာပြည်ကတော့ Aung San Suu Kyi နဲ့ဆိုပိုပြီးအဆင်ပြေမှာပေါ့။အဓိကလည်းအဲ့အတွက်ပေါ့။ဒီကြိုက်တဲ့ချက်ကတော့ဟိုတွေ့ကြုံတော်တော်များများရှိပြီးပြီလေ။ဟိုမကြိုက်တဲ့ချက်တွေလည်းရှိတော့ရှိတာပေါ့လေ။ဒါပေမဲ့ကြိုက်တဲ့ချက်တွေအဓိကကြိုက်ဆုံးချက်ကလည်းမြန်မာပြည်နဲ့တော်တော်ရင်းနှီးပြီးတော့သူဆိုရင်မြန်မာပြည်အတွက်တော်တော်များများကြီးလုပ်ပေးနိုင်မယ်ဆိုတဲ့အတွက်ကြောင့်ပါပဲ
။ဗာဂျီးနီးယားပြည်နယ်သားနောက်တစ်ဦးဖြစ်တဲ့ကိုငယ်ကလည်းသမရကိုယ်စားလှယ်လောင်းဟီလာရီကလင်တန်ကိုမဲပေးမယ်လို့ပြောပါတယ
်ဒီမိုကရက်ထဲမှာကျွန်တော်ဟီလာရီကိုပေးမယ်လို့သိကြတာဒီမိုကရက်ကတော့ဟဲ့လက်ကန်စားအလုံးဟိုရန်လူမျိုးများရေပေါ့နော်ရီပပလီကန်ကတော့သူတို့ချိပြီးတဲ့လူတွေပေါ့နော်အရင်ချင်းပို့ပြီးတော့ချမ်းသာမယ်ပို့ပြီးတော့သူတို့ကောင်းလာရတဲ့ပို့ပြီးတော့ပါတယ်လို့ကျွန်တော်စိတ်ထဲထင်တယ်
ဒီမိုကရက်တစ်ပါတီဟာပြည်ပကနေရွှေပြောင်းနေထိုင်ကြသူတွေအပေါ်လူမျိုးရေးခွဲခြားဆက်ဆံတဲ့စိတ်ဓာတ်မရှိတာရဲ့ကိုယ်စားလှယ်လောင်းဟီလာရီကလင်တန်ကသူ့အစိုးရအနေနဲ့အသေးစားစီးပွားရေးလုပ်ငန်းတွေကိုအားပေးမယ်လို့မဲဆွယ်စည်းရုံးမှုတွေအတွင်ပြောဆိုထားတာတွေကြောင့်သူမကိုမဲပေးဖို့ဆုံးဖြတ်ထားတယ်လို့အသေးစားစီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ကိုသားကြီးကလည်းပြောပါတယ
်။ကျွန်တော်ဒီမိုကရက်တစ်ကဟီလာရီကလင်တန်ကိုပဲပေးပါမယ်ခင်ဗျာ။ဟေလာရီယာသူပြောတဲ့ဥစ္စာဒီကျမ်းမာရေးအတွက်ဟိုနေအိုဘားမားအစီအစဉ်နောက်တစ်ခါသူရဲ့ small business ဒီကျွန်တော် small business ကိုသူအားပေးတဲ့အကြောင်းနောက်တစ်ခါ test ကိုကျွန်တော်တို့ဘလို့သူကလုပ်ပေးနိုင်တယ်ဆိုတဲ့အကြောင်းလေးပြီးရပြောတဲ့အတွက်ကျွန်တော်စိတ်သက်သက်ဟေလာရီကိုပေးမှဖြစ်ပါတယ်ခင်ဗျာဟိုနေပေါ့ဒီကျွန်တော်တို့ဒီ immigrant တွေအတွက် fair ဖြစ်တယ်ပြီးတော့သိပြီးတော့လူမျိုးကြီးစိတ်သက်သူတို့မှမရှိဘူးပေါ့သူတို့ကဒီဘာပဲပြောပြော immigrant တွေအပေါ်မှာလည်းသူတို့ကညာတာရှိရနောက်တစ်ခုက small business တွေအပေါ်မှာလည်းသူကလုပ်ပေးကြိုက်ပေးတာကောင်းတယ်ပေါ့ဗျာအဲ့ဒါကြောင့်ကျွန်တော်ရွေးတာဖြစ်ပါတယ
်ဒီတော့အတွင်းလူလူစစ်တမ်းတွေမှာရှေ့ကပြေးနေတဲ့ကိုယ်စားလှယ်လောင်းတွေကိုတခြားကိုယ်စားလှယ်လောင်းတွေကအကြီးအကျယ်ထိုးနဲ့တိုက်ခိုက်ပြီးတော့မဲဆွဲစီးရုံနေကြပါတယ်ခင်ဗျာ
ကုဇော်ဝင်းလိုက်ပါခင်ဗျာအခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးပါမယ်အစိုးရအသစ်ကိုဥဆောင်မဲ့တမရတွေရဲ့အမိစင်းကိုမလ19ရက်နေ့နောက်ဆုံးထားပြီးတော့တင်သွင်းဖို့တတ်မှတ်ထားတာကိုလွှတ်တော်မှာပြင်ဆင်ဖို့စီစဉ်နေပါတယ်ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရထားပြီးတော့ဒုတိယသမ္မတလောင်းနှစ်ဦးကိုရွေးချယ်권ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတည်ဖွဲ့စည်းရေးအတွက်အချိန်မြင့်တုတ်ဆောင်နေချိန်မှာပဲသမ္မတလောင်းအမိစင်းတင်သွင်းမဲ့အစီအစဉ်အပြောင်းလဲလုပ်မယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာပါအပြည့်စုံကို VOA မြန်မာပိုင်းရဲ့သတင်းတော့မတ်မီခါကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ပါသမရတအူးအဖြစ်ရွေးချယ်မှုတွေမတိုင်မီဒုတိယသမရ3ဦးအမည်စရင်တင်သွင်းဖို့မတ်လ18ရက်နေ့မှာသတ်မှတ်ထားပြီးမဲ့အခုအခါပြင်ဆင်ဖို့စီစဉ်နေကြတာပါအင်္ဂါနေ့မှာကျင်းပမယ့်ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာဒီကိစ္စကိုဆွေးနွေးမယ့်အစီအစဉ်တစ်ခုအနေနဲ့ထည့်သွင်းထားတယ်လို့လည်း NLD ပါတီရဲ့မကွေးတိုင်းအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာကျော်ငွေကပြောပါတယ
်။ MD ကအဲ့ဒီမျက်ချံကမှကျင်းပမှာဟုတ်တယ်အဲ့လိုတော့ပါတယ်။ကျွန်တော်တို့ကလည်းဘယ်လိုမှခုလိုမပြောသေးဘူးပြန်တော့ကျွန်တော်လည်းအဲ့ဒီကိစ္စကဒါပဲစိတ်နေရလို့ကျင်းနေပါလေ။
လွှတ်တော်မှဒုတိယသမ္မတလောင်း3ဦးရဲ့အမည်စင်းတွေကိုတော့ NLD နဲ့တက်မတော်ကိုယ်စားလှယ်တွေမူလကမတ်လ18ရက်နေ့မှာတင်သွင်းဖို့စီစဉ်ထားကြတာပါရွေးကောက်ပွဲအနိုင်ရ NLD ပါတီအနေနဲ့ပြည်သူ့လွှတ်တော်မှအမတ်နေရာ255နေရာအမျိုးသားလွှတ်တော်မှ135နေရာအနိုင်ရထားတဲ့အတွက်ဒုတိယသမ္မတ2ဦးရွေးချယ်권ရထားပြီးတက်မတော်သားကိုယ်စားလှယ်တွေကတော့တက်ဦးရွေးချယ်권ရမှာဖြစ်ပါတယ်NLD ပါတီဥက္ကဋ္ဌဒေါန်ဆန်းစုကြည်ကတော့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်59စာလုံးအရလက်ရှိမှာသမရတာဝန်ယူခွင့်မရပဲဖြစ်နေပါတယ်။ဒါ့ပေမဲ့လည်းတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဒေါန်ဆန်းစုကြည်တို့မကြသေးခင်လအတွင်တွေ့ဆုံမှုတွေကြောင့်ဒေါန်ဆန်းစုကြည်အစိုးရအဖွဲ့ကိုဦးဆောင်နိုင်မဲ့အခွင့်အလမ်းတွေပွင့်လာတော့မယ်လို့မျှော်လင့်မှုတွေကထွက်ပေါ်လာပါတယ်။ဒါ့ပေမဲ့လည်းအခုအခါမှာတော့ဒုသမရအမည်စင်းတင်သွင်းမဲ့အစီအစဉ်တွေပြောင်းလဲလာတာဟာဒေါန်ဆန်းစုကြည်သမရတာဝန်ယူဖို့ညှိနှိုင်းမှုတွေပြေလည်မှုမရတာကြောင့်ဖြစ်နိုင်တယ်လို့မြမနိုင်ငံရေးအကဲခတ်လေ့လာသူဦးစီသူအောင်မြင့်ကသုံးသပ်ပါတယ်။
ဒေါန်ဆန်းစုကြည်ကိုသမရအနေနဲ့ပြင်မြောက်လို့ရအောင်ပုံမှန်59စလုံးပေါ့နော်သူတို့ထဲမှာဟိုတိုင်းနိုင်ငံတို့လုံခုအတွက်ကိုဟိုတမရကဝင်းပြီးကျုံနဲ့ညှိနှိုင်းမှုပါညာဆိုပြီးတော့မှအချိန်ယူလာလို့အဲ့လိုမျိုးယူထားတယ်အဲ့တော့အခုလောလောဆယ်နောက်ဆုံးအချိန်ဒီမှာအဲ့ဒါကညှိနှိုင်းလို့အဆင်မပြေဘူးဒီဒီအပင်ကူပြောင်းရေးကာလမှာတော့ဒေါန်ဆန်းစုကြည်သမရအနေနဲ့လို့သူတို့ကြိုးစားတော့မဲ့ပုံမပေါ်ဘူးအဲ့ဒါတစ်ချက်ပေါ့နော်ဒုတိယတစ်ချက်ကပြီးခဲ့တဲ့ရက်ပိုင်းကတော့ခင်ဆန်းလိုက်ကျင်တဲ့အဆူပြဿနာပေါ့အခု NLD ဘက်က နောက်ဆုံးအဖြေကသမရဆင်မြောက်ကြီးကိစ္စအစိုးရဖွဲ့ဖွဲ့ကြီးကိစ္စကိုသူအချိန်ဆွဲထားဖို့သူကဘာကြောင်းမှမရှိတော့ဘူးစောစောစီးစီးကသမရဒုသမရရွေးထားပြီးတော့အစိုးရဖွဲ့ဝင်တွေကလည်းသူကရွေးထားလိုက်မယ်ဆိုရင်အဲ့ဒီမလ30ရက်မတိုင်ခင်မှာသူတို့ဟိုကောင်းကောင်းမွန်တုံ့ပြန်နိုင်မယ်လို့ယူဆတဲ့ပုံပေါ်တယ်နောက်တက်လာမဲ့အစိုးရအတွက်ပုံစံပြထိုင်တယ်လို့ဟိုအချိန်စောပြီးတော့မှလုပ်ရတယ်လို့ထင်တယ်လေ
NRI ပါတီကတော့ပြည်내နဲ့တိုင်းဒေသကြီးအစိုးရတွေဖွဲ့စည်းတဲ့အခါမှာတိုင်းရင်းသားလူနည်းစုကိုယ်စားလှယ်တွေကိုပါပါဝင်ခွင့်ပေးမှာဖြစ်တယ်လို့ပြောဆိုထားပါတယ်။ဒါ့အပြင်လည်းပြည်내နဲ့တိုင်းဒေသကြီးအစိုးရတွေရဲ့အကြီးအကဲတာဝန်တွေကိုတော့ NRI ပါတီကကိုယ်စားလှယ်တွေကိုသာခန့်အပ်သွားမှာဖြစ်တယ်လို့လည်းပြောဆိုထားပါတယ်ရှင်။
မမီခသတင်းပေးပို့ထားတာကိုနားဆင်ကြရတာဖြစ်ပါရခင်ဗျာ။တစ်စက်တည်းပြောရမယ်ဆိုရင်အာနာအလွဲပြောင်းလုပ်ဖို့အချိန်ကာလ9လယူရတာဟာအလွန်ကြာမြင့်လွန်းတယ်လို့ NLD ရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကမနေ့ကဝေဖန်ပြောဆိုလိုက်ပါတယ်။ဒီလိုကြာနေတဲ့နိုင်ငံမျိုးကဘာမှမရှိဘူးလို့လည်း2015ခုနှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ပါတီဘောင်းဆောင်ကတိုင်းရင်းသားလွတ်တော်ကိုယ်စားလှယ်နဲ့တွဲဆုံပွဲပထမအကြိမ်မှာပြောဆိုလိုက်တာလည်းဖြစ်ပါတယ်။ဒီချိန်ထဲမှာပဲသမရဒုတိယသမရနှစ်ဦးရွေးချယ်တင်မြှောက်မဲ့အစီအစဉ်ကိုတက်မှတ်ရက်ထက်စောပြီးတော့ကျင်းပနိုင်တယ်ဆိုပြီးတော့လွှတ်တော်သတင်းတွေကြောင့် NLD အနေနဲ့အစိုးရတက်တန်းကာလကိုစောစောလွှဲပြောင်းရယူဖို့အတွက်ပြင်ဆင်လာတာဖြစ်တယ်လို့သုံးသပ်နေကြပါတယ်။အကြောင်းစုံကိုမတ်အင်ဂျင်နဲ့ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ရွေးကောက်ပွဲအနိုင်ရပါတီကိုအာဏာလွှဲပြောင်းချိန်ကြာမြင့်တာနဲ့ပတ်သက်လို့ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတိုင်းသာလွှတ်တော်ကိုယ်စားလှယ်တွေနဲ့နေပြည်တော်မှာမနေ့တနင်္လာနေ့ကတွေ့ဆုံရမှာအခုလိုဝေဖန်ပြောကြားသွားပါတယ်။
အင်းရဲ့ရောက်လို့ပေါ့ဆရာတို့ဒေသကြီးလူတွေစီဖွဲ့ချုပ်ကအစိုးရစပြီးတော့ထူထောင်တာနဲ့ငင်းရဲဖြစ်စဉ်ကိုကံကြွယ်ပါမယ်လို့ပြောထားပြီးဒီအတိုင်းပဲကျွန်တော်တို့လုပ်ပါမယ်ဒါပေမဲ့ကျွန်တော်တို့ကအဖွဲ့အစိုးရမဖြစ်ဘူးဆိုတော့ကျွန်တော်ခက်ခဲလို့ဒီပေးနေတာဘာလို့ဆိုတော့ဒီနိုင်ငံတော့ဒီလက်ပြောင်းကာလကြာတဲ့နိုင်ငံဆိုကဘာမှမရှိပါဘူးကျွန်တော်တို့အစ်ကန်းကပဲဘာလို့ဆိုတော့ချက်ပြိနိုင်ငံမဟုတ်ဘူးဒီကြားထဲမှာကျွန်တော်တို့ဘာမှလုပ်ဘူးကဒီဟာမလုပ်ဘူးဆိုတော့ခက်ရိုးရိုးပဲပြောရမယ်လုပ်ဖြစ်မရှိသေးပါဘူးဆိုတော့ကျွန်တော်တို့ပြောရ
ဒီတော့တွင်မှာပဲသမရနဲ့ဒုသမရတွေရွေးချယ်တင်မြှောက်နိုင်ဖို့လွှတ်တော်မှာအစည်းအဝေးကျင်းပဖို့တက်မှတ်ထားတဲ့မတ်လ18ရက်နေ့အစားပြန်ပြီးပြင်ဆင်တက်မှတ်မဲ့ရက်ကိုဒီကနေ့ပြည်ထောင်စုလွှတ်တော်ကကြေညာမှာပါလွှတ်တော်အမတ်အများစုကတော့ဒီထက်အချိန်စောပြီးကျင်းပဖို့ရှိတယ်လို့ပြောဆိုနေကြပါတယ်ဒါဟာဖွဲ့စည်းပုံခြေခံဥပဒေပုံမှ59စာလုံးကိုဆိုင်းငံ့ပြီးဒေါအောင်ဆန်းစုကြည်ကိုသမရအဖြစ်ရွေးကောက်တင်မြှောက်မဲ့နီလန်းကို NLD ဘက်ကလက်လျှော့လိုက်ပြီးတဲ့နောက်အစိုးရအတွက်ကိုအ мян ဆုံးဖွဲ့စည်းနိုင်ရေးနီလန်းဆောင်ရွက်လာတာဖြစ်တယ်လို့အများကမြင်ကြပါဗျ။သမရဦးသိန်းစိန်အစိုးရအဖွဲ့ရဲ့9နှစ်တက်တန်းဟာလည်းဖေဖော်ဝါရီလ4ရက်နေ့ကတည်းကကုန်ဆုံးသွားပြီဖြစ်ပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအရအစိုးရတက်တန်းအပြောင်းလဲနဲ့ပတ်သက်လို့ဥပဒေပညာရှင်တရားလွှတ်တော်ရှေ့နေကြီးဦးကိုနီကအခုလိုရှင်းပြပါဗျ။
ကျွန်တော်တို့ဒီဟာတကယ်ဖွဲ့စည်းပုံအခြေခံဥပဒေမှာသုံးတာကတက်တန်းဆိုတဲ့ဇာတ်ကားနဲ့သုံးပါတယ်။အစိုးရဆိုတာတမရကဖွဲ့ထားတာအစိုးရရဲ့တက်တန်းဟာတမရရဲ့တက်တန်းနဲ့ချိန်ထားတယ်အဲလက်ရှိတမရကြီးဦးသိန်းစိန်ကိုတရားဝင်ပြည်တော်စုလွတ်တော်ကရွေးချယ်တင်ရောက်တာကဖေဖော်ဝါရီ4ရက်နေ့မှာရွေးထားတာပါဒါကြောင့်မို့လို့ဖေဖော်ဝါရီ4ရက်နေ့မှာသူ့ရဲ့တက်တန်းဟာငန်းနဲ့စစ်ပေါ်ပါပြီသို့တော်လည်းပဲကျွန်တော်တို့ဒီအစိုးရဖွဲ့ကြမ်းကြင်ရဲ့ရက်ကလေးရရှိတယ်အဲဒီအစိုးရဖွဲ့ကကြမ်းကြင်လိုက်တာမတ်လအုပ်စိဖြစ်တဲ့အတွက်အဲ့ဒီနေ့အထိလုံးလို့ရတယ်လို့ပြောတာပေါ့ဗျာသို့တော်လည်းပဲကျွန်တော်တို့ဥပမာ60နဲ့တက်မှရေးထားပါတယ်ဖွဲ့စည်းပုံပုံမှာ60နဲ့တက်မှအဲ့တော့တမရရဲ့တက်တာဟာ9နှစ်ဖြစ်တယ်အဲ့တော့တမရတက်တာ9နှစ်ဆိုရင်အစိုးရတက်တာလည်း9နှစ်ပဲသို့တော်လည်းပဲသူကကတ်တက်ထားတာကဘာလို့ဆိုတော့သူကတ်ထမ်းချက်ပါတာကလောက်ထအစိုးရအသက်ဖွဲ့စည်းမပြီးသေးတဲ့အချိန်အထိနိုင်ငံတော်တမရဟာသူ့ရဲ့လုပ်ငန်းတာဝန်တွေကိုဆက်ပြီးတော့ဆောင်ရွက်ရမယ်လို့သူကပြောပြထားတယ်။အဲ့တော့ကြောင့်အစိုးရဖွဲ့လို့မပြီးမချင်းဟာတရားဝင်တမရအမိနဲ့အစိုးရဖွဲ့ကိုဆက်ပြီးဝန်လုပ်နေဖို့လက်ပတ်နေဖို့ကဥပဒေစင်ရဲ့လုပ်ပိုင်းပဲ
။လွှတ်တော်ကအတူပြုရွေးချယ်မဲ့တမရအနေနဲ့လည်းသူ့ရဲ့အစိုးရဖွဲ့ဝင်ဝင်ကြီးတွေကိုခန့်အပ်ဖို့လွှတ်တော်ရဲ့အတူပြုချက်ရယူရမယ့်အဆင့်ရှိနေသေးတယ်လို့ဥက္ကိုနီကပြောပါတယ
်။တကယ်တော့ဒီဘက်ကကျွန်တော်တို့တရားဝင်ဘောင်းလို့တော့နေပြီးတော့တမရကိုခတ်အပ်ပြီးအဲ့ဒီတမရနေပြီးတော့သူ့ကက်ဘိနက်ကိုဖောင်းလုပ်တယ်အဲ့ဒီဖောင်းလုပ်တာကိုလည်းချက်ချင်းမဖြစ်ဘူးတကယ်လူတွေရွေးပြီးရင်ပြည်တော်စုလွတ်တော်ကိုပြန်တင်ရတယ်ပြည်တော်စုလွတ်တော်ထားကိုအတီးပြုတ်ပေးရမယ်အတီးပြုတ်ပေးပြီးတဲ့နောက်ခဏလုံထုံးလုံးနေတိုင်းအဲ့တမရအပါအဝင်ဝင်ကြီးတွေအားလုံးရွှေနေကျုပ်အပါအဝင်ဒုတိယတမရများအပါအဝင်ကျွန်တ တန်းကျင်ရတယ်ကျွန်တော်တို့လည်းမရရှိမှာအဲ့ဒီကျန်းကျင်နဲ့အလုပ်ပြီးပြီးတော့မှတရားဝင်အစိုးရပေါ်ပေါက်တယ်လို့ခေါ်ပါတယ်အဲ့လိုပေါ်ပေါက်ပြီးတော့မှခွန်နိုင်ကလုပ်ငန်းတာဝန်တွေကိုလွှတ်ပေးရတယ်လွှတ်ပေးရတော့မှပေါ်ပေါက်လာပြီဆိုရင်လွှတ်ပေးရတော့မှမန္တလေးမလွဲပေးဘူးဆိုပြီးတော့ဟိုးလုထားလို့ခိုင်ခါလို့မရဘူးဒါကွန်စတီကျူရှင်းကအဲ့ဒါကိုရေးထားပါတယ်ရှင်းပါ
လာမယ့်အစိုးရအစ်စ်ကိုဥဆောင်မဲ့သမရအနေနဲ့ကျန်းကျိန်ဆိုမဲ့နေ့ကိုတော့2016ခုနှစ်ဧပြီလ1ရက်နေ့အဖြစ်သတ်မှတ်ထားပါရရှင
်။မအင်ဂျင်နီတင်ပြတော့တာဖြစ်ပါရခင်ဗျာ။သွားရှိမြောက်ခင်ဗျာ။ကချင်ပြည်နယ်အတွင်းလူထုဥဆောင်တဲ့မူးယစ်ဆေးဝါးတက်ဖြည့်လုပ်ငန်းတွေမှာတက်မတော်တဲ့ရဲကလုံခြုံရေးအပြည့်အဝပေးဖို့အတွက်ကချင်ပြည်နယ်အစိုးရကနေပြည်ထောင်စုအစိုးရကိုတောင်းဆိုလိုက်ပါရ။လုံခြုံရေးစိုးရိမ်ရလို့မူးယစ်ဆေးဝါးတက်ဖြည့်ရေးအဖွဲ့ပက်ဂျက်ဆန်အဖွဲ့နောက်ဆုတ်လိုက်ရတဲ့တချိန်တည်းမှာပဲမူးယစ်ဆေးဝါးတက်ဖြည့်လုပ်ငန်းတွေကိုလူထုကဆက်ပြီးတော့လှုပ်ဆောင်နေမှာဖြစ်တယ်လို့လူထုအင်အားထောင်ချီပါဝင်တဲ့မူးယစ်ဆေးဝါးတက်ဖြည့်ရေးအဖွဲ့ကပြောပါတယ်အသေးစိတ်ကိုမဆုမုံကဆက်ပြောပြပေးပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ပါမူးယစ်ဆေးဝါးအနေနဲ့အထူးစိုးရင်စရာအနေအထားဖြစ်နေတဲ့ကချင်ပြည်နယ်တွင်ဘိန်းခင်းအများဆုံးစိုက်ပျိုးရာဒေသတွေဖြစ်တဲ့ဂဒုံးနဲ့ကံပိုင်တီဘိန်းဆိုင်ခင်းနေစီဘိန်းဖြိုက်ဖို့သွားတဲ့လူလူအင်အားထောင်ချီပါဝင်တဲ့ပတ်ချစ်ဆန်လူလူခြေပြူမူးယစ်ဆေးဝါးတိုက်ဖြတ်ရေးအဖွဲ့ဟာသူတို့ရဲ့ဘိန်းခင်းဖြတ်လုပ်ငန်းတွေခေတ္တရန်နာပြီးအထုတ်လိုက်ပြန်လာနေကြပြီဖြစ်ပါတယ်တက်မတော်နဲ့ရဲတွေဘက်ကလုံခြုံရေးတာဝန်မယူနိုင်တော့တဲ့အနေအထားဖြစ်တဲ့အတွက်အသက်အန္တရာယ်စိုးရိမ်ရလို့ပြန်လာခဲ့ကြတာလည်းဖြစ်ပါတယ်ပြည်နယ်တွင်းမူးယစ်တိုက်ဖြတ်ရေးလုပ်ငန်းတွေမှာလုံခြုံရေးအပြည့်ပေးဖို့အရေးကချင်ပြည်နယ်အစိုးရဘက်ကနိုင်ငံတော်အစိုးရကိုတင်ပြထားတယ်လို့ကချင်ပြည်နယ်ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ကဦးလမိုင်ခွန်ကြားကပြောပါတယ်
ခုတော့ဆရာတော့ကချင်ပြည်နယ်အစိုးရအဖွဲ့နေပြီးတော့လုံခြုံရေးကိုမပေးနိုင်ဘူးဖြစ်တဲ့အတွက်ကြောင့်မို့ကချင်ပြည်နယ်အစိုးရနေပြီးတော့နိုင်ငံတော်အစိုးရထိကိုသူတို့တင်ပြမှာတင်ပြပြီးတော့မှတတ်မတော်လုံခြုံရေးအနေနဲ့ပါဝင်နိုင်ဖို့အတွက်သက်ဆံဖွဲ့တဲ့တောင်းဆိုထားတာရှိတယ်နိုင်ငံတော်အစိုးရစီမှာတင်ပြထားတဲ့အပေါ်မှာဒီနေ့ဒီရက်ကျလာမှလည်းမသိဘူးအဲ့ချိန်မှာဒီသက်ဆံဖွဲ့တွေလည်းပဲဟိုမှာလူပေါင်း1000ကျော်နဲ့လမ်းမှာစောင့်ဆိုင်နေတဲ့အချိန်မှာသူတို့အတွက်လည်းအသက်အန္တရာယ်လုံခြုံရေးနဲ့ဆိုးရိမ်ဖြစ်ရရှိတယ်သူတို့ကျမကြီးရောနောက်ဆုံးအဲ့မှာပဲနေတဲ့အချိန်မှာမဖြစ်တဲ့ပြဿနာတွေဖြစ်လာမှာဆိုလို့အဲ့ဒါနိုင်ငံတော်ဆွေးနွေးနေပြီးတော့မှသူတို့ဘယ်လိုညင်ကြားလာမလဲဆိုတဲ့အပေါ်စောင့်ဆိုင်ရင်းနဲ့ခုလောလောဆယ်ခဏတမ်းချုပ်ထားတဲ့သဘောပါပဲ
ဘိန်းခင်းဖြတ်ဖို့သွားတဲ့ကချင်ပြည်နယ်တွင်မြို့နယ်အသီးသီးကလူထုအင်အားထောင်ချီပါဝင်တဲ့ PGS အဖွဲ့ဝင်တွေနဲ့ကချင်ပြည်နယ်ကံပိုင်တီဒေသကဝေမိုးရွာသားတွေအကြားအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ဖြစ်ရတဲ့ပတ်သက်ပြီးလည်းဖမ်းဆီးရမိထားသူတွေကိုဥပဒေကြောင်းနဲ့အညီအရေးယူစစ်ဆေးဖို့နဲ့မြစ်ကြီးနားဆေးဟိုမှာလက်ရှိစေကူတာမှုခံယူနေရစေထိခိုက်ဒဏ်ရာရသူတွေအတွက်နင့်နာရမှုတွေအတွက်လည်းလိုအပ်တာတွေဆောင်ရွက်နေတယ်လို့ PGS အဖွဲ့ရဲ့အထွေထွေအတွင်းမှုခွန်ကျော်လီကပြောပါတယ်
ကျွန်တော်တို့ကစားကြတော့အရောက်ဆုံးချယ်ပေါ့သူကတော့ပြင်ထန်တဲ့ဒဏ်ရာရတဲ့လူတွေသိုံချင်ရလို့ဒါနေတော့မပြန်ခံနေဘူးဘာလို့လဲဆိုတော့ဒီနာလီကတော့သူတို့ရဲ့စစ်တူကျွန်တော်တို့ကစစ်လက်ကြီးရဲ့ရာယုံနဲ့ဘာလို့လဲဆိုတော့ဆက်ပြောင်းနေ
အခုဖြစ်ပျက်ခဲ့တာနဲ့ပတ်သက်ပြီးတော့ကချင်ပြည်နယ်အစိုးရဘက်ကစုံစမ်းစစ်ဆေးရေးကော်မတီဖွဲ့စုံစမ်းစစ်ဆေးဆောင်ရွက်မှာဖြစ်တယ်လို့လည်းပြောပါရတယ်။အခုလိုအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်လာတဲ့အချိန်မှာဒေသတွင်းမတည်မငြိမ်ဖြစ်လာမှာကိုနယ်လုံဝင်ကြီးဘက်ကလုံခြုံရေးစိုးရိမ်မှုတွေရှိတဲ့အတွက်လွှတ်တော်ဘက်ကနေတာဝန်ရှိတဲ့သူတွေနဲ့ညှိနှိုင်းဆောင်ရွက်မှုတွေလုပ်ခဲ့ပြီးဘိန်းဖြတ်လုပ်ငန်းတွေခေတ္တရပ်ခဲ့တယ်လို့ကချင်ပြည်နယ်ဖားကန့်က NLD ပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်မြင့်ကပြောပါရတယ်
။ဆက်နဲ့ပတ်သက်ပြီးတော့မှတော်လေးကိုခရရိတ်သွားပြီးဆန္ဒပြတဲ့အထိဖြစ်လာတဲ့အချိန်ကျတော့နယ်လုံကနေပြီးမှခေါ်ယူသတိပေးတယ်ကိပိအဲ့လိုမှဆန္ဒပြတာမရဘူးဆိုသူတို့ကထက်ကိုအကြောင်းကြားပြီးတော့မှအကလုံးထက်အကြောင်းကြားပြီးတော့မှ344ထုတ်မယ်ဆိုမှချင်းချောက်တာနဲ့ကျွန်တော်တို့ကချင်ပြည်နယ်ကပြည်ကြီးနားလူတွေကလည်းနိုင်ငံရေးအချင်းချင်းမှာသူတို့အကြောင်းမလို့အနောက်ရှေ့မှာဖြစ်အောင်သူရှုတ်ပေးလိုက်ပါတယ
်ကချင်ပြည်နယ်အတွင်းမူရတိုက်ဖြတ်ရေးလုပ်ငန်းတွေကိုကချင်ပြည်သူလူထုဘက်ကရှေ့ဆက်တောက်လျှောက်အသွင်သဏ္ဍာန်မျိုးစုံနဲ့ဆောင်ရွက်သွားမှာဖြစ်တယ်လို့ဒီလိုမျိုးဆောင်ရွက်ကြမယ်ကချင်လူထုအတွက်လုံခြုံရေးအကာအကွယ်ပေးဖို့ကိုလည်းကချင်ဘာသာရေးအသင်းတော်အဖွဲ့တွေနဲ့ကချင်လူထုအခြေဖြူအရက်ဖက်အဖွဲ့အစည်းတွေဘက်ကလိုလားနေကြတဲ့အတွက်ကချင်ပြည်နယ်အစိုးရနဲ့လုံခြုံရေးအာဏာပိုင်တွေဘက်ကပူးပေါင်းကူညီဆောင်ရွက်ဖို့ကိုလည်းညှိနှိုင်းဆောင်ရွက်ပေးနေပါတယ်လို့ဦးလမိုင်ခွန်ကြားကပြောပါတယ်
ဒီအဖွဲ့နဲ့ဒီလူချိုးကြီးပြင်းနေတဲ့အာဏာပိုင်တွေအားလုံးပါဝင်မှသာဟိုမျိုးရှိပါအားလုံးကင်းစင်နိုင်မှာဖြစ်တယ်လို့ကျွန်တော်တို့ကဒါတော့အားလုံးပါဝင်ဖြစ်မယ်လို့ကျွန်တော်အဲဒီလိုမြင်တယ်
။ကချင်ဒေသမှာမွေးစေဝါပြည်တနာနှစ်ချီကြာမြင့်လာခဲ့ပေမဲ့လို့မွေးစေဝါထုတ်လုပ်တဲ့သူတွေဘက်ကနေချားဆောင်သက်ပြည်သူစစ်တွေနဲ့ပေါင်းပြီးကချင်လူထုလူငယ်တွေအကြားမွေးဖြန့်ဖြူးစိုက်ပျိုးရောင်းချနေမှုတွေကိုပေါ်ပေါ်ထင်ထင်လှုပ်ဆောင်လာနေတာကိုနိုင်ငံတော်အစိုးရသက်ဆိုင်ရာပြည်နယ်အစိုးရစစ်တပ်နဲ့ဒေသဆိုင်ရာအာဏာပိုင်တွေဘက်ကထိထိရောက်ရောက်နှိမ်နှင်းဖြေရှင်းပေးနိုင်ခဲ့ခြင်းမရှိဘူးဆိုပြီးအခုလိုလူထုအင်အားယူလူထုအခြေပြုအဖွဲ့အဖြစ်နဲ့ပြည်သူအင်အားနဲ့မူရဖြည့်ဆည်းရေးလုပ်ငန်းတွေလှုပ်ဆောင်လာကြရတာဖြစ်တယ်ဆိုတာကိုလည်း PGS အဖွဲ့ကပြောဆိုထားပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာ။အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနက်ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 49ရို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1595တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးမှာဖြစ်တယ်လို့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါအပတ်စဉ်စီစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
Global oil supply growth is plunging and seriously it was as I said the same
စီဝါရေးကဏ္ဍမှာပြည်စုံကိုနားဆင်ကြရဖို့ရှိပါတယ်ဒါအပြင်တုတ္တဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြထားတာကိုဆက်ပြီးတော့တင်ပြပေးကြပါမယ်ခင်ဗျာအရင်ဦးဆုံးတင်ပြပေးခြင်းလာကတော့ဒေါက်တာငယ်ကင်းပောင်ကစ်ကန်ရေးသားထားပြီး Huffington Post မှာဖော်ပြထားတဲ့ဆောင်းပါးဖြစ်ပါတယ်ဒါဟာဦးသိန်းစိန်အတွက်ရေးပါပြီးတော့တင်ကြံရစ်ခဲ့မဲ့အမွေအနှစ်ဖြစ်နိုင်တယ်ဆိုပြီးတော့ခေါင်းစဉ်တက်ရေးသားထားတာပါစစ်တပ်ကကြောတောင်နောက်ခံပေးထားတဲ့ဦးသိန်းစိန်အစိုးရရဲ့အောက်တိုဘာလကတမျိုးသားလုံးအပြစ်ခတ်ရက်စရေးသဘောတူညီချက်စာချုပ် NCA ကိုချုပ်ဆိုတဲ့နေရာမှာပါဝင်လက်မှတ်ရေးထိုးမှထားကြတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC အဖွဲ့ဝင်အုပ်စုကိုယ်ပွဲနဲ့ဦးသိန်းစိန်အစိုးရရဲ့ကိုယ်စားလှယ်တွေဟာလေးရကြအစည်းအဝေးကိုထိုင်းနိုင်ငံချင်းမန်မြို့မှာမကြခင်ကကျင်းပခဲ့တဲ့ဆိုပြီးတော့အစချီရေးသားထားပါတယ်ဒီအစည်းအဝေးလုပ်ရတဲ့အကြောင်းအရာတော့နှစ်မျိုးရှိပါတယ်ပထမတစ်ခုကတော့ UNFC အဖွဲ့ဝင်ဖြစ်တဲ့ကိုကန်တပ်ဖွဲ့ MNDAA ကိုမြမတပ်မတော်ကထိုးစစ်ဆင်တိုက်ခတ်ဖို့ပြင်ဆင်နေတဲ့ကာလဖြစ်တယ်လို့ဆိုပါတယ်ဒုတိယတစ်ချက်ကတော့မလကုံမှာတက်တန်းကုံဆုံးတော့မဲ့ပြည်တော်စုကြန့်ခိုင်ဖွံ့ဖြိုးရေးပါတီအစိုးရနဲ့သမ္မတဦးသိန်းစိန်ဟာဆယ်စုနှစ်တည်းနဲ့ချီပြီးတော့ဖြစ်ပွားနေခဲ့တဲ့တိုင်းပြည်အတွင်းကလက်နက်ကင်ပဋိပက္ခကိုအောင်မြင်မြင်အဆုံးသတ်ပေးနိုင်ခဲ့တယ်ဆိုတာမျိုးပြုလုပ်ပေးကျင်တာလည်းဖြစ်တယ်လို့យေတာထားပါတယ်လေးရကြဆွေးနွေးပွဲအပြီးမှာတော့ UNFC ကဦးသိန်းစိန်ရဲ့ကြန့်ခိုင်ဖွံ့ဖြိုးရေးအစိုးရဟာတမျိုးသားလုံးအပြစ်ခတ်ရက်စရေးသဘောတူစာချုပ် NCA ကိုစစ်ရေးနိုင်ငံရေးအရလက်နက်ဖြင့်အသုံးချပြီးတော့လူမျိုးရေးအရမုန်းတီးမှုတွေဖြစ်ပေါ်အောင်ဖန်တီးပြီးတော့ခွဲခြားဆက်ဆံမှုတွေမူဝါဒကိုလှုပ်ဆောင်နေတာဖြစ်တဲ့ဆိုပြီးတော့ဆွတ်ဆွဲပစ်တင်လိုက်တယ်ဆိုပြီးတော့ရေးသားထားပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တပ်ပေါင်းစု RCSS SSA ရှမ်းပြည်တောင်ပိုင်းအဖွဲ့နဲ့တအောင်ပလောင်လူမျိုးရေးတပ်ဖွဲ့တို့ကြားတက်ခတ်မှုတွေဖြစ်ပေါ်အောင်ဖန်တီးခဲ့သလိုမြန်မာစစ်တပ်အနေနဲ့ RCSS SSA တောင်ပိုင်းလိုကြားမှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့တယ်ဆိုပြီးတော့ထောက်ပြရေးသားထားပါတယ်။အဲ့ဒီလိုတိုက်ပွဲတွေတင်းမာလာတဲ့အခြေအနေတွေကြောင့်ဒီမိုကရေစီအသွင်ကူးပြောင်းမှုကိုထိခိုက်လာမှာဆိုရင်းတဲ့အကြောင်းအမေရိကန်ပြည်ထောင်စုနဲ့ EU နိုင်ငံတကာအတိုင်းဝိုင်းတွေကပြောဆိုလာခဲ့ကြပါတယ်။ငြိမ်းချမ်းရေးဖြစ်စဉ်မှာအလုံးပါဝင်တဲ့ဖြစ်စဉ်ဖြစ်ရလိမ့်မယ်ဆိုပြီးတော့ UNFC ကပြောဆိုနေပါတယ်။UNFC ခေါင်းဆောင်တွေစစ်ပူနေတာကတော့ NCA သဘောတူညီမှုကိုမြန်မာအစိုးရကဗန်းပြပြီးတော့လက်မှတ်ထိုးရမှာမပါဝင်တဲ့ MNDAA နဲ့ TNLA ကိုတိုက်ခိုက်လာနိုင်မဲ့အခြေအနေမျိုးဖြစ်တယ်လို့သုံးသပ်ထားပါတယ်။ညဉ့်ညံ့ရေးနဲ့တိုင်းပြည်တည်ငြိမ်စရေးဖြစ်စဉ်မှာအလုံးပါဝင်နိုင်စေလိုတဲ့မူဝါဒမရှိတာဟာအစိုးရရဲ့အားနည်းချက်ဖြစ်တယ်လို့သုံးသပ်ထားပါတယ်။ဒါပေမဲ့ဧပြီလမှာအာဏာရရှိလာမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရဟာလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်တဲ့ညီညာရေးလုပ်ငန်းစဉ်ကိုပြန်လည်သုံးသပ်လှုပ်ဆောင်လိမ့်မယ်လို့ထင်မြင်တဲ့အကြောင်းရေးသားထားပါတယ်အပြည့်စုံကို Huffington Post မှာဖတ်ရှုနိုင်ပါတယ်နောက်ဆက်လက်ပြီးတော့တင်ပြချင်တာကတော့တရုတ်နိုင်ငံဟာမြန်မာနိုင်ငံအပေါ်လွှမ်းမိုးထားမှုကိုပြန်ပြီးတော့ရနိုင်အောင်ကြိုးပမ်းနေတယ်ဆိုတဲ့ခေါင်းစဉ်နဲ့ Wall Street Journal မှာရေးသားထားတဲ့ဆောင်းပါးတစ်ပုဒ်ကိုဖတ်ရှုရပါတယ်တရုတ်နိုင်ငံဟာဒေါ်အောင်ဆန်းစုကြည်ရဲ့အစိုးရအသစ်တက်လာတော့မယ့်ကနဦးကာလမှာဒေသခံတွေကကန့်ကွက်နေကြတဲ့ရေနဲ့စိတ်ကန်းတိဆောက်ရေးကိစ္စကိုပြန်ပြီးတော့အသက်သွင်းလှုပ်ဆောင်ဖို့အတွက်အဆိုပြုလိုက်ပြီးဘလို့ကင်တွင်မှလည်းဆိုတော့ကိုစမ်းသပ်လိုက်ပြီးလို့အစချီပြီးတော့ရေးသားထားပါတယ်ဒီစီမံကိန်းထဲမှာအထူးစီးပွားရေးဇုံတစ်ခုလည်းပါဝင်မှာဖြစ်ပြီးတော့တရုတ်နိုင်ငံအနေနဲ့
အိန္ဒိယသမုဒ္ဒရာနဲ့တောင်အာရှဒေသကိုလက်လန်းမိနိုင်မှာဖြစ်တယ်လို့အရင်စစ်အစိုးရလက်ထက်တုန်းကအထူးအခွင့်အရေးခံစားရတဲ့အနေအထားမျိုးကိုပြန်လည်ပြီးတော့ရရှိစေမှာဖြစ်တယ်လို့ထောက်ပြထားပါတယ်။မလကုံအေပီလာမှာအာနာရယူမဲ့အစိုးရအနေနဲ့ဒီဇင်ဘာလတော့ကတရုတ်နိုင်ငံနဲ့သဘောတူညီထားပြီးဖြစ်တဲ့ကြောက်ဖြူစီမံကိန်းအပါအဝင်မကြခင်ကပြုလုပ်ထားတဲ့စီမံကိန်းတွေကိုပြန်ပြီးတော့တုံ့တက်မှာဖြစ်တယ်လို့လည်းပြောဆိုထားပါတယ်။မကြခင်ကပဲတရုတ်နိုင်ငံဟာဒေါအောင်ဆန်းစုကြည်ကိုအနောက်နိုင်ငံတွေဘက်လိုက်မတော့အောင်ဖြောင်းပြဟန်တားခဲ့တယ်လို့ရေးသားထားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလအတွင်းဒေါအောင်ဆန်းစုကြည်ဟာတရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံမှာပြုလုပ်မဲ့စီးပွားရေးကိုဥဆောင်တဲ့ CITIC အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့မြန်မာနိုင်ငံဟာအရှိတောင်အာရှရဲ့စီးပွားရေးဈေးကွက်မှာမဟာဗျူဟာကျတဲ့အရက်ဖြစ်တယ်ဆိုပြီးတော့ဖော်ပြထားတဲ့အကြောင်းရေးသားထားပါတယ်။အပြည့်အစုံကိုတော့ The Wall Street Journal မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။
ရရှိများရှင်2015ရွေးကောက်ပွဲမှာနိုင်ရလာတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအရသာအစိုးရတတိယကိုဖွဲ့စည်းဖို့အချိန်ဟာတလပဲလိုပါတော့တယ်ဒီအစိုးရတဲ့အနေနဲ့ပထမအဆုံးရင်ဆိုင်ရမယ့်အခက်အခဲတွေအကျက်တဲတွေစိန်ခေါ်ချက်တွေဟာဘာတွေဖြစ်မယ်လို့တော်ရရှင်တွေယူဆကြပါသလဲတော်ရရှင်တွေရဲ့အမြင်တွေကိုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုတဲ့တော်ရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0239238255လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုပေးပို့ထားလို့လည်းရပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုဖိတ်ခေါ်ပါတယ်ရှင
်။အခုညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေည9နာရီအစီအစဉ်မှတိုင်ခင်အချိန်မီဆက်သွယ်ရဖို့ထပ်မံပြီးတော့ဖိတ်ခေါ်ပါရခင်ဗျာအခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာဖို့အချိန်ရောက်ပါပြီမနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလက်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါရခင်ဗျာ
ဒီနေ့မနေ့တွေတင်ပြပေးမယ့် ATM အသုံးကတော့
in cahoots with
ဆိုရဲအတုံးပဲဖြစ်ပါလေ။စာလုံးပေါင်းက INN အတွင်းမှာအထဲမှာ CAHOOTS cahoots ကဒီနေရာမှာပြင်သစ်စကား cahoot ကနေဆင်းသက်လာတာဖြစ်ပါလေ။ပြင်သစ်လို့ cahoot ကတော့အင်္ဂလိပ်လေးလို့လုံးောက်ထေးပေးရပါလေ။ INN ကအထဲမှာဆိုတော့အင်္ဂလိပ်ထဲမှာပေါ့ရှင်။တိမ်နဲ့နေကြတယ်ဆိုတော့ရင်းနှီးကြတယ်သဘောထားချင်းတူကြတယ်အတွင်းတီတွေဖြစ်ကြတဲ့သဘောဖြစ်တဲ့အတွက်ကြောင့်မို့လို့လေဒီ idiom အထိပယ်ကတော့ကျမတို့မြန်မာမှာတကြိတ်သေးကြညာရဲ့ကြံရပါတယောက်နဲ့တယောက်တူတူတိတ်တိတ်ပူပေါင်းကြံစီတာမှာပါဝင်တာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနယ်ပတ်သက်လို့ George ကိုပြတဲ့ဥမာကိုနှားဆင်ကြည့်ကြရအောင
် The police and the drug dealers here work in cahoots and they make a lot of money out of the drug trade
ဒီမှာတော့ရဲနဲ့မူရစေဖောက်ကားသူတွေဟာတကြိတ်တည်းတညာနဲ့ပဲမူရစေရောင်းဝယ်ဖောက်ကားမှုကနေသူတို့တွေငွေတွေအများကြီးဝင်နေလေရဲ့လို့ထိပေးရပါတယ်ဥမာကိုနောက်တစ်ခေါက်နှားဆင်ကြည့်ကြရအောင
် The police and the drug dealers here work in cahoots and they make a lot of money out of the drug trade
တကြိတ်တည်းတညာနဲ့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
in cahoots with
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါကတော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ပြီးတော့တင်ဆက်ပေးပါတော့မယ်အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတော့ကမ္ဘာရေနံဈေးကွက်အနာဂတ်အလားအလာအကြောင်းကိုဗီဒီယိုသတင်းတောက် Great Focus ပေးပို့ထားတဲ့သတင်းဆောင်မအပေါ်မှာအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးပါလိမ့်မယ်ခင်ဗျာ
ကမ္ဘာရေနံဈေးကွက်ဟာလာမယ့်တစ်နှစ်နှစ်နှစ်အတွင်းဈေးကျနေဖို့အလားအလာရှိနေပြီးအဲ့ဒီကာလကျော်ရင်တော့ဈေးပြန်တက်နိုင်တယ်လို့ကမ္ဘာရေနံဝယ်ယူသုံးစွက်သူများအဖွဲ့ဖြစ်တဲ့ IEA နိုင်ငံတကာလောင်းစာစွမ်းအင်အေဂျင်စီကဟောကင်းထုတ်ထားပါတယ်လွန်ခဲ့တဲ့တစ်နှစ်ခွဲအတွင်းရေနံဈေးတွေကျသွားခဲ့တာကြောင့်ရင်းနှီးမြှုပ်နှံသူတွေလည်းနည်းလာခဲ့တယ်လို့ဆိုပါတယ်ဒါကြောင့်လည်းဝယ်ယူသုံးစွက်လို့သူတိုးများလာတဲ့အခါရုတ်တရက်ရေနံထုတ်လုပ်နိုင်မှုကိုအားနည်းသွားစေနိုင်တယ်လို့ဆိုပါတယ်မ မေရိကန်နိုင်ငံတက်ကဆက်စ်ပြည်နယ်ကဟျူစတွန်မြို့မှာကျင်းပတဲ့ညီလာခံအတွင်းရေနံဈေးတွေနည်းနေအောင်မယ်ဆိုတဲ့အကြောင်း IEA ရဲ့အမှုဆောင်ညွှန်ကြားရေးမှူးဖာတီဘီရိုကအဲ့ဒီလိုပြောကြားလိုက်တာပါဒါပေမဲ့2020ခုနှစ်မှာတော့ဈေးတွေနှစ်ဆပြန်တက်မယ်လို့သူကပြောပါတယ်ဝယ်ယူသုံးဆွဲလိုမှုကအားနည်းနေပြီးထုတ်လုပ်မှုနှုန်းကများနေကြောင်းဒါပေမဲ့ထုတ်လုပ်မှုလျှော့ချနေတာတွေဟာတဖြည်းဖြည်းတည်တာလာနေပြီလို့သူကပြောပါတယ
် Global oil supply growth is plunging and seriously it was as I said the same period of time in the last 6 years
တကယ်ပါလုံးတိုက်လာတဲ့ရေနံထုတ်လုပ်မှုကတိတိကျကျကျဆင်းလာနေပါတယ်လွန်ခဲ့တဲ့6နှစ်ဒီအချိန်နောက်တုန်းကဆိုရင်ရေနံစိမ်းထုတ်လုပ်မှုနှုန်းဟာနေ့စဉ်ပေပါပေါင်း7တန်းရှိပါတယ်အခုတော့ဈေးတွေကျနေတာကြောင့်တစ်နှစ်တာထုတ်လုပ်မှုကပေပါပေါင်း4တန်းပဲရှိပါတော့တယ
်ဒါအပြင်စီမံချက်အစ်စ်တွေမှာရင်းနှီးမြှုပ်နှံမှုတွေရော့ကျလာနေတာကြောင့်လာမယ့်နှစ်တွေအတွင်းအဝယ်လိုက်လာရုံနဲ့မကဘဲလက်ရှိထုတ်လုပ်နေတဲ့ရေနံဈေးတွေကကျဆင်းနေတဲ့ထုတ်လုပ်မှုအားကိုပါဖြည့်ဆွတ်ပေးဖို့လိုအပ်နေတာကြောင့်အဆုံးသတ်မှာဈေးကွက်မတည်ငြိမ်မှုတွေဖြစ်ပေါ်လာနိုင်တယ်လို့ဖာတီဘီရိုကပြောပါတယ
် Every year we had to produce 3 million barrels per day in order to stay where we are
လက်ရှိအနေထားတိုင်းရှိနေအောင်နှစ်တိုင်းမှာနေ့စဉ်ပေပါပေါင်း3တန်းပုံမှန်ထုတ်လုပ်နေဖို့လိုအပ်ပါတယ
်ကမ္ဘာရေနံဈေးကွက်မှာရေနံစိမ်းတွေအရှံပဲဖြစ်နေပြီးဈေးတွေကလည်း80%ခန့်နှုန်းအထိကျဆင်းနေတာကြောင့်ကမ္ဘာရေနံအများဆုံးထုတ်လုပ်တဲ့နိုင်ငံပေါင်း၄နိုင်ငံကသူတို့ရဲ့ထုတ်လုပ်မှုနှုန်းတွေကိုရှော့ချကြဖို့ဖေဖော်ဝါရီလ16ရက်နေ့တုန်းကဆုံးဖြတ်လိုက်ကြပါတယ်။ရုရှားနဲ့ OPEC အဖွဲ့ဝင်၃နိုင်ငံဖြစ်ကြတဲ့ Saudi Arabia, Venezuela နဲ့ Qatar နိုင်ငံတို့ကရေနံဝန်ကြီးတွေကာတာနိုင်ငံမြို့တော်ဒိုဟာမှာတကပိတ်တွေ့ဆုံဆွေးနွေးပြီးအဲ့ဒီလိုဆုံးဖြတ်ချက်ချခဲ့ကြတာဖြစ်ပါတယ်။သူတို့၄နိုင်ငံရဲ့ရေနံထုတ်လုပ်မှုနှုန်းကိုလုံလောက်မှုရှိတယ်လို့ယူဆထားကြတဲ့ဇန်နဝါရီလလောက်တုန်းကအဆင့်ရောက်အောင်ရှော့ချသွားမယ်လို့Saudi ရေနံဝန်ကြီးအလီအယ်နာအီမီကဆွေးနွေးပွဲအပြီးမှာပြောပါတယ်သူတို့ရဲ့သဘောတူညီချက်ဟာတခြားရေနံအများပြားထုတ်လုပ်တဲ့နိုင်ငံကြီးတွေကသူတို့ရဲ့ထုတ်လုပ်မှုကိုကန့်သတ်မလားဆိုတဲ့အပေါ်မှာဒီသဘောတူညီချက်ကမူတည်နေတယ်လို့လည်းအလီကပြောပါတယ်ရေနံစိမ်းထုတ်လုပ်မှုရှော့ချမဲ့အစီအစဉ်ကိုအီရန်နဲ့အဲ့ဒီ၄နိုင်ငံတို့ဖေဖော်ဝါရီလ18ရက်နေ့မှာဆွေးနွေးခဲ့ပေမဲ့အီရန်ဘက်ကအဆိုပြုချက်ကိုလက်မခံပယ်ချခဲ့ပါတယ်အီရန်ရဲ့နျူကလ িয়ার အစီအစဉ်ကြောင့်အနောက်အုပ်စုနိုင်ငံတွေကအီရန်ပေါ်စီးပွားရေးပိတ်ဆို့တံခတ်မှုတွေချမှတ်ထားတာကိုမကြတဲ့ခင်ကပြန်လည်ရုပ်သိမ်းပေးခဲ့တာကြောင့်တိုင်းပြည်စီးပွားပြန်နလန်ထူလာအောင်စူးစမ်းလုပ်ဆောင်နေတဲ့အချိန်ဖြစ်တဲ့အတွက်အီရန်ကအဲ့ဒီအဆိုကိုကန့်ကွက်လိုက်တာဖြစ်ပါတယ်တရုတ်နဲ့တခြားနိုင်ငံတချို့ရဲ့စီးပွားရေးဖွံ့ဖြိုးမှုကြီးထွားလာနေမှုကြောင့်လာမယ့်နှစ်အနည်းငယ်အတွင်းဝယ်ယူသုံးစွဲလိုမှုတိုးမြင့်လာနိုင်ပေမဲ့2014ခုနှစ်လယ်ပိုင်းလောက်ကရှိခဲ့တဲ့တပိပါကိုအမေရိကန်ဒေါ်လာ100ဝန်းကျင်ဈေးကိုတော့ပြန်ရောက်နိုင်မှာမဟုတ်ဘူးလို့IEA ရဲ့ညွှန်ကြားရေးမှူးဖာတီဘီရိုကပြောပါတယ်။လောင်စာစွမ်းအင်ချိုးချံချွေတာတုံးဆွဲမှုနဲ့ပြန်လည်အသုံးပြုလို့ရတဲ့လောင်စာစွမ်းအင်တွေကိုစမ်းသစ်တီထွင်လာနေကြတာကြောင့်တပိပါကိုအမေရိကန်ဒေါ်လာ80လောက်အထိပြန်ရောက်လာမယ်ဆိုရင်တောင်အဲ့ဒါဟာယာယီတာဖြစ်လိမ့်မယ်လို့ဖာတီဘီရိုကပြောပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းအမေရိကန်နိုင်ငံကရေနံထုတ်လုပ်မှုအရှိန်မြင့်လှုပ်ဆောင်လာတာကလည်းရင်းနှံဈေးတွေကျဆင်းစေတဲ့အကြောင်းရင်းတရားဖြစ်တယ်လို့ IEA အဖွဲ့က Neil Atkinson ကလည်းပြောပါတယ်
Nobody saw amongst other things the shale oil phenomenon in the United States coming and we were expecting a very very different world we're now in a world
American နိုင်ငံအတွင်းမှာကြောက်တေကြားကနေရေနံတူတာကရေပန်းစားပြီးအောင်မြင်လာလိမ့်မယ်လို့ဘယ်သူမှကြိုမတွက်မိခဲ့တဲ့အကြောင်းအဲ့ဒီကိစ္စကိုသူတို့အနေနဲ့လုံးဝမျှော်လင့်မထားမိခဲ့တဲ့အကြောင်းအခုအချိန်မှာတော့ထုတ်လုပ်မှုအားကအရန်ကိုကောင်းတဲ့အခြေအနေမျိုးနဲ့သူတို့ရင်ဆိုင်နေကြရတဲ့အကြောင်း Neil Atkinson ကပြောသွားတာဖြစ်ပါတယ်တကယ်လို့အမေရိကန်ပြည်ထောင်စုကထွက်တဲ့ရေနံတွေကိုကမ္ဘာဈေးကွက်ကိုတင်ပို့ရောင်းချမယ်ဆိုရင်လေထုတ်လုပ်တဲ့ပမာဏကနည်းလွန်းတဲ့အတွက်အကျိုးသက်ရောက်မှုအနည်းငယ်သာရှိလိမ့်မယ်လို့အက်ကင်ဆန်ကပြောပါတယ်။အရှေ့လယ်ပိုင်းဒေသဟာကမ္ဘာရေနံဈေးကွက်ကိုအများဆုံးတင်ပို့ရောင်းချနေတဲ့ဒေသအဖြစ်တည်ရှိနေကြောင်း IEA ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အီရန်ပေါ်အနောက်အုပ်စုကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေပြန်လည်ရုပ်သိမ်းပေးလိုက်ပြီးဖြစ်တာကြောင့်လာမယ့်လအနည်းငယ်အတွင်းအီရန်အနေနဲ့ရေနံထုတ်လုပ်မှုတွေတိုးမြင့်လှုပ်ဆောင်လာမယ်လို့ Neil Atkinson ကပြောပါတယ်။ဘလို့ပဲဖြစ်ဖြစ် IEA အဖွဲ့ကထုတ်ပြန်လိုက်တဲ့အစီရင်ခံစာအရလာမယ့်၄နှစ်အတွင်းရေနံဈေးတွေတိတိတသာတက်လာနိုင်စရာမရှိဘူးဆိုတာကိုထောက်ပြလိုက်တာဖြစ်ကြောင်းဈေးကွက်ဆိုင်ရာကြွမ်းကျင်သူတွေကထောက်ပြကြပါတယ်။ရေနံဈေးတွေအခုလို80%ခန့်နှုန်းလောက်ကျဆင်းနေတာဟာဘလို့မှလက်ခံနိုင်စရာမရှိတဲ့အတွက် OPEC ခေါ်ရေနံထုတ်လုပ်တင်ပို့တဲ့နိုင်ငံများအသင်းအနေနဲ့အဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေနဲ့ညီနိုင်တိုင်ပင်ပြီးဈေးနှုန်းတည်ငြိမ်အောင်လှုပ်ဆောင်တဲ့လို့နိုင်ဂျီးရီးယားသမ္မတမူဟာမဒူဘူဟာရီကဖေဖော်ဝါရီလ28ရက်နေ့မှာပြောကြားလိုက်ပါတယ်နိုင်ဂျီးရီးယားဟာ OPEC အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်ပါတယ်အခုလိုဈေးတွေတိတိတသာကျဆင်းနေမှုကရေနံထုတ်လုပ်မှုအပေါ်အဓိကမိကိုအားထားနေရတဲ့နိုင်ဂျီးရီးယားအပါအဝင်ဗင်နီဇွဲလားနဲ့တခြားနိုင်ငံတွေရဲ့ဝင်ငွေ80%ခန့်နှုန်းလောက်ထိခိုက်တာနဲ့အလားအသဏ္ဍာန်တူညီနေတာပါ ဒါကြောင့်လဲနိုင်ဂျီးရီးယားသမ္မတကတခြား OPEC အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ကာတာနိုင်ငံကိုရောက်ရှိစဉ်တင်းငွေနေနေကအဲ့ဒီကိစ္စကိုအလေးပေးပြောကြားလိုက်တာဖြစ်ပါတယ်။တခြား OPEC အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ Venezuela နိုင်ငံဟာလဲရေနံထုတ်လို့ရောင်းချလို့ရတဲ့ဝင်ငွေအပေါ်အားထားနေရတာကြောင့်လက်ရှိအခြေအနေမှာအခက်အခဲတွေနဲ့ရင်ဆိုင်နေရပြီဖြစ်ပါတယ်။ကမ္ဘာမှာဓာတ်ဆီဈေးအသက်သာဆုံးနိုင်ငံတစ်ခုလို့တင်စားခေါ်ဝေါ်ခံထားရတဲ့အဆင့်ကနေအခုလအတွင်းမှာပဲအစိုးရကဓာတ်ဆီဈေးတွေမြင့်တင်လိုက်တဲ့အတွက် Venezuela နိုင်ငံသားတွေလက်မတွေပေါ်ထွက်ဆန္ဒပြတာနဲ့နောက်ဆက်တွဲနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်ပေါ်လာနေပါပြီ။ရေနံဈေးဟာ February 28ရက်နေ့အထိတစ်ပေပါကို American Dollar 30တာတာသာရှိပါတယ်။ရေနံဈေးတွေအခုလို့ကျနေတာရဲ့ရေရှည်အကျိုးဆက်အဖြစ်နဲ့ကမ္ဘာစီးပွားရေးကိုကောင်းကျိုးဖြစ်စေမလား၊သို့ဒီမဟုတ်ဆိုးကျိုးဘက်ကိုဥတီသွားစေမလားဆိုတာကတော့စောင့်ကြည့်ကြရအောင်ပါဖြစ်ပါတယ်ခင
်။ကိုယ်စော်ဝင်းနိုင်စီစဉ်တက်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ကြရတာဖြစ်ပါတယ်။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြအောင်ပါ။ဒီတစ်ပတ်တုတ္တဆောင်လင်အမေရိကန်တခွင်အစီအစဉ်မှာစားတောက်ဆိုင်တိုင်ဖွင့်ဖို့အတွက်ပြင်ဆင်မှုတွေအကြောင်းတင်ပြထားပါတယ်။ Massachusetts ပြည်နယ် Boston မြို့မှာရိုးမှစားတောက်ဆိုင်ဖွင့်နေထားတဲ့ Matt Dorar ထုံးကိုကိုအောင်ကဆက်တွယ်မေးမြန်းပြီးတော့တင်ပြထားတဲ့ဒုတိယပိုင်းကိုနားဆင်နိုင်ကြပါပြီခင်ဗျာ။
ကျွန်တော်ဟုတ်မတ်တရာထွန်းတို့ကအခုလိုမျိုးပေါ့နော်စရောက်တုန်းကတော့ဒီအင်ဒီယားနာပြည်နယ်ကိုရောက်တဲ့အခုဒါဘော့စတန်မြို့ကြီးကိုရောက်ပြီးတော့ဒီစားတောက်ဆိုင်စဖွင့်နေပေါ့စားတောက်ဆိုင်တစ်ခုဖွင့်နေဆိုလို့ရှိရင်အရင်ကြီးကုန်ကြစိတ်ကဟိုတော်တော်များတယ်လေဆိုတဲ့အခါကျတော့ကျွန်တော်မတ်တရာထွန်းတို့အနေနဲ့ဒီဆိုင်ကိုဟိုစပြီးတော့ဖွင့်နိုင်အောင်ဘယ်လိုကြိုးစားခဲ့ရလဲဆိုတဲ့အကြောင်းလေးကိုအရင်ပြောပြပေးပါလား
ဒီဆိုင်ကိုကျမတို့ဝယ်တုန်းကဒါအရှိရာဒီ Chinese restaurant တွေ take out restaurant ပေါ့နော်အဲတရုတ်စားတောက်ဆိုင်တွေကိုကျမတို့ဝယ်လိုက်တာဝယ်ပြီးတော့မှဘာလို့ဆိုတော့ဒီဟိုမျိုးဒီstore လိုမျိုးဟိုထားလိုက်တော့စပညာဆိုင်လိုမျိုးလိုမျိုးဝယ်ရင်ဒါမီးဖို့ကြောင်းတွေပါလေမပါဘူးမပါတဲ့ခါကျတော့ခုပေါ့ကိုမီးဖို့ကြောင်းလုပ်မယ်ဆိုရင်အနည်းဆုံးအခုငွေနဲ့ဆိုရင်တော့2သိန်းလောက်ကုန်တာဗဒေါ်လာ2သိန်းလောက်ကုန်တဲ့ခါကျတော့အစ်စ်လောက်တာပိုခတ်တယ်အဲ့တော့ကျမတို့ကဟိုကိုပွဲစားနယ်တိုင်နေရတာပေါ့နော်ကိုခုနဒီဆိုင်လုပ်မယ်ဆိုတဲ့ခါကျပွဲစားဆိုင်ပွဲစားတဲ့တိုင်မှာပွဲစားကတော့အကြံဉာဏ်ပေးတာမင်းတို့ဒီလိုမျိုးအစ်စ်တွေမလုပ်နဲ့ကို location လဲရွေးရမယ်အဲ့လိုမျိုးပေါ့အဲ့မှာကျွန်တော်ဒီဆိုင်ကိုရတာ location ကလည်းကျွန်တော်တို့ဒါဟို intersection ဒီလမ်းစုံလို့ပြောပေါ့နော်အဲ Boston Boston ရဲ့ area တည်းရဲ့ဒီလမ်းစုံအတွင်းမှာရှိတဲ့နေရာလည်းကောင်းတဲ့အတွက်အဲ့မှာလည်းရွေးလိုက်တယ်နောက်ပြီးတော့ဖွင့်မိသားဆိုင်ဖြစ်တဲ့အတွက်ခုန include everything ပေါ့နော်သူရဲ့ဒီ kitchen နဲ့ city ကတက်မှတ်တဲ့ဒီ requirement တော်တော်များများပါတဲ့ဟာကိုကျွန်တော်တို့ရွေးလိုက်တာပေါ့
ဒီအမေရိကမှာတော့ဒီလုပ်ငန်းတစ်ခုလုပ်မယ်ဆိုရင်အောင်မြင်ဖို့အလားအလာတွေလည်းအများကြီးရှိပေမဲ့တစ်ဖက်မှာလည်းပဲဒါဟိုတကယ်လို့မအောင်မြင်ဘူးသာဆိုရင်ဒါကိုကအရှုံးနဲ့ရင်ဆိုင်ရမှာ哦ဆိုတော့ဒီစိတ်သက်ပိုင်းဆိုင်ရာအရာရောဟိုဘယ်လောက်အထိအောင်ပြင်ဆင်ခဲ့ရလဲ
အော်စိတ်သက်ပိုင်းကတော့ဒီလိုပဲနည်းနည်းနှစ်ယောက်ပဲရှိတယ်အဲဒီလိုလာတော့သမီးလေးကတော့အဲ့တုန်းကတော့မွေးပြီပေါ့နော်အဲသမီးလေးကတော့အဲ့တုန်းကသူကသုံးတန်းတက်အဲတယောက်နဲ့နည်းနည်းနှစ်ယောက်ပဲတယောက်တယောက်မျက်နှာကြည့်ပြောတယ်ဟိုပါပေါ့အော်ခစ်ကိုရင်းမှာပေါ့နော်ဟိုတယောက်တယောက်အားပေးရင်းနဲ့ပဲဒီလိုပဲခြေတက်တာပဲခုနကကျမပြောသလိုပေါ့အာဈေးမရောင်းမကောင်းတဲ့ရက်ရှိတယ်ဒါပေမဲ့ဒါကအနည်းပေါ့ရောင်းကောင်းတဲ့ရက်အဲအများပြီးတော့မှကိုယ့်ကို feedback ပေးတဲ့အဲအကုန်လုံးပေါ့ကိုယ့်ကိုဘေးနားလည်းမင်းတို့ဆိုင်ပြေလို့မရဘူးဘမဆိုင်မင်းတို့ဆိုင်တစ်ဆိုင်နဲ့ရှိရမယ်ဆိုတော့ကိုယ့်ခစ်ခံနေဒီလိုမျိုး repeat customer တွေအများကြီးရှိတယ်အဲ့လိုလူတွေရဲ့အကုန်လုံးပေါ့သူတို့တွေကပြောစကားတွေပေါ့မင်းတို့တွေပိတ်ပါနဲ့မင်းတို့တွေရှိရဆိုတော့အဲ့လိုမျိုးအဲ့ဒီနဲ့ဒီလိုပဲရက်တည်လာကြတာဟုတ်ကဲ
့အဲ့တော့ဒီလိုမျိုးစပြီးတော့ဖွင့်တဲ့အခါမှာငွေချေးအရာပေါ့နော်အမေရိကမှာတော့အသေးစားစီးပွားရေးလုပ်ငန်းတွေအတွက်ငွေချေးပြီးတော့လုပ်နိုင်တဲ့အနေအထားမျိုးရှိတယ်လေဆိုတဲ့အခါကျတော့အဲ့လိုမျိုးဒီအစိုးရရှိရဒီဘန်နေရှိရနေပြီးတော့ဟိုဟိုငွေချေးငှားခဲ့ရတာမျိုးရှိလားခင်ဗျအ
ော်ဘန်နေမှာတော့ကျမတို့အဲ့တုန်းကတော့ဒီ small business ကခုနလိုပေါ့ဟုတ်ပါတယ်ဒီမှာလည်းအဲ့လိုမျိုး opportunity တွေရှိတယ်လေအဲ့လိုဟိုဘန် small business ချိခဲ့ရတယ်ဒါပေမဲ့အဲ့ဒါကလည်းသိချင်တော့တော့မလွယ်ဘူးကြည့်ရတော့ကျွန်တော်တို့အဲ့တုန်းကဆိုင်ဖွင့်တုန်းကကိုလိုဘလိုခေါ်မလဲကိုဘက်အကောင့်တွေကရှိတဲ့ပတ်စံတွေပဲကျွန်တော်တို့စကြည့်ရင်းမိလာတာဘာမှဒီဘေးကဘာချီတာတွေပါလေတော့ဘာမှတော့မရခဲ့ဘူ
းဒီဆိုင်မှာရောင်းနေအစားအစာအရသာကိုပုံမှန်ဖြစ်နေအောင်ဘလိုထိမှလဲနောက်ဟိုစဖို့မှုတွေပါလေရောတည်သန့်ထားပါလားခင်ဗ
ျလို့တမောကတော့ကျွန်တော်တို့ဆိုင်မှာမိဖို့ကြောင့်မှာတော့တယောက်ပေါ့လားအနည်းဆုံးတယောက်လောက်ပဲကျွန်တော်တို့ကယူတယ်ဘာလို့ဆိုတော့ဒီ taste ကဆိုင်ရဲ့အဓိကပေါ့နော်လုံးသမားဟိုးတော့ကျွန်တော်တို့ထည့်ကြည့်တယ်ဒါပေမဲ့သူ့ trainer နဲ့ပဲဟိုခေါ်မယ်အစားတောက်ကကိုလိုချင်တဲ့ပုံစံမရောက်လာဘူးမရောက်လာတဲ့ခါကျတော့အဲ့နောက်မှာ လူမှားတာကိုကျွန်တော်တို့တိတ်ပြီးတော့ဦးစားမပေးတော့ဘူးအရှိမကတော့ဒါအနည်းဆုံး2ရက်3ရက်တော့ပုံမှန်နေနေရှိတယ်ဒီမှာအများစုကတော့ကျွန်တော်တို့ဆိုင်မှာခန့်တာကတော့ရိုးရလာတဲ့ဒီထိုင်းကောင်မလေးတွေကောင်လေးတွေပေါ့သူတို့ကတော့ဒီအကြောင်းငါတက်ကြတယ်အဲသူတို့အချင်းချင်းပဲအများရန်အဲပေါ့ကြောင်းပြီးွားရပြန်တဲ့လူကသူတို့ရဲ့အခန်းပေါ်သူတို့ရဲ့တကယ်ချင်းမိတ်ဆက်ပြီးနေတယ်ပဲတစ်ခါတစ်ခါရဲ့ရမန်ရကမြန်မာကျောင်းသားတွေပါလာလျှောက်နေတယ်သူတို့ခံပါလေဒါပေမဲ့တကယ်သူ့ကိုတကယ် create တာတော့ကျမနဲ့ကျမမျိုးသားပဲဟို taste ကိုယူလာပါအကုန်လုံးပေါ့နော်ဟိုကျင်းကို kitchen နေပြီးတော့စားတုံးတဲ့ဒီစပွဲပေါ်မြောက်ခဲ့အဲ့လိုမျိုးပေါ့ကိုကတည်တာမှအရှိူထွက်တဲ့ပုံစံမျိုးပေါ့
ဟုတ်ကဲ့ဆိုတော့ဒီစားတော့ဆိုင်ဒီဖွင့်ခဲ့တဲ့ကာလတခြားမှာရောဒီလာပြီးတော့စားသုံးသူတွေဘက်ကနေပြီးတော့ဟို complain ပေါ့နော်ဟိုခုနလိုအစားတောက်နဲ့ပတ်သက်ပြီးတော့ဟိုအဆင်မပြေတာတို့ဘာတို့အဲ့လိုမျိုးဟိုဖြစ်ခဲ့တဲ့အခြေအနေတွေဝါတွေမျိုးရောကြုံခဲ့ရဘူးလားခင်ဗျဟု
တ်ကဲ့ရှိတယ်အဲ့ဒါလည်းရှိတယ်20နှစ်တည်းမှာကျမတို့ကအများကြီးတွေ့ကြုံရခဲ့တယ်အမှတ်မရတော့အဲ့ဒါဟိုအာလွန်ခဲ့တဲ့5နှစ်လောက်ကပေါ့မှတ်မိတယ်အဲ့ဒါလည်း Valentine's Day ပဲအင်းကြီးကအင်းရအဲသူကတော့ဘူအဖြူပေါ့နော်ဒီဆိုင်မှာစအဲ့တော့ကျွန်တော်တို့ရဲ့မြန်ပြည်ရမှာနှင့်နဲ့ပဲကျုံနဲ့ကြော်တဲ့ဟာပေါ့နော်ဒါ side dish အနေနဲ့ထည့်ထားတာအဲ့ဒါဟိုကြိုက်တဲ့လူကလည်းဒါကြိုက်တယ်ဒါပေမဲ့အဲ့ဥစ္စာကိုကျွန်တော်တို့ဖြုတ်ချင်တာကြိုက်ပါဆိုတော့သူရဲ့ဒီနှင့်ရဲ့အနံ့ကိုတချို့ဘူတွေကအနံ့မခံနိုင်ဘူးဒါပေမဲ့အဲ့ဒီမှာအဲ့မှာစားပြီးတော့သူကဘလို complain တက်လဲဆိုတော့မင်းတို့မိဖို့ကြောင်တော့မှလက်မဆေးတဲ့လက်နဲ့ဒါအဲဒါဒီစားတော့ကိုင်ထားတာ complain ပြီးတော့သူကလုံးဝပတ်စံမသေးဘူးဆိုပြီးသူကညင်းလာအဲ့ကိုရဲလေမိဖို့ကြောင့်မင်းကိုရဲလေဒီနာလိုပေါ့ head department ကအဲ့ကတ်ဟောပေါ့သူတို့ရဲ့မီလန်တိုင်းလက်တွေပါနေဆေးတယ်အကုန်လုံးပေါ့နော်အဲစပင်းချီတာအကုန်လုံးပေါ့ကိုကလှုပ်ပြီးတော့မှဒီစားတော့ကိုကိုကိုအတိဆုံးပဲဒီစားတော့ဘလို့ဖြစ်လာတယ်ဆိုတော့ဒါပေမဲ့စိတ်တော့မကောင်းဘူးပေါ့သူကအဲ့လိုပြောတာဒါပေမဲ့အဲ့နေရာစားပြီးတော့အဲ့တောင်ကိုလုံးဝဖြုတ်ပလိုက်တာနောက်ပြီးတော့ပတ်စံမသေးသေးသွားတဲ့လူတွေရှိပါတယ်ကျွန်တော်တို့နှစ်ဦးသုံးဦးကြုံဘူးတယ
်ဟုတ်ကဲ့
အဲတချို့ဆိုရင်တော့မထင်ရဘူးအဲ scarcity of bobo နဲ့အဲ့လိုမျိုးပေါ့ဒါကလူကုန်တာအတိုင်းဝင်မယ်ဒါပေမဲ့ပတ်စံမပြေးတဲ့နဲ့ထွက်သွားတာမျိုးတွေရှိမှုပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒီအမေရိကမှာဆိုလို့ရှိရင်တော့ဘာပဲပြောတာစားသုံးသူတွေဘက်ကဝယ်ယူသုံးဆဲသူတွေဟိုကျင်းနဲ့လောက်အောင်ဒီရောင်းတဲ့သူတွေဘက်ကတာဝန်ယူဖြည့်ရှင်းပေးရတာမျိုးပေါ့လေဆိုတဲ့အခါကျတော့ခုနလိုအခြေအနေမျိုးနဲ့ကြုံလာတဲ့အခါမှာမတ်တော်တာထုံးထုံးအနေနဲ့ဘယ်လိုဖြည့်ရှင်းပေးလိမ့်ရှိလဲခင်ဗျ
အဲ့ဒီကျင်းကဆိုတော့ကျမတို့ကဒါအတက်နိုင်ဆုံးသူ့ကိုရှင်းပြဒါမင်းစွတ်ဖို့တဲ့အတိုင်းတော့မတို့ဒါမဟုတ်ဘူးမတို့ဒီလိုချောင်းမှာမင်းလဲဝင်ကြည့်လို့ရတယ် head department လည်းမတို့စီကိုလာတိုင်းမိပါလာစစ်တယ်အများနဲ့မတို့ဖတ်စစ်တယ်မတို့မှာလည်းမင်းကြီးနဲ့လည်းဒီ head department certificate ရှိပြီးသားဒီဒါ sign ရှိမှချိန်တယ်မင်းနေတဲ့အတိုင်းပဲဒါပေမဲ့မင်းဒီစားတော့မကြိုက်ဘူးဆိုရင်တော့ရတယ်မင်းပေးကြရမလို့အဲ့လိုမျိုးပဲကျမတို့အဲ့ချိန်မှာတော့ပတ်စံနေယူသူ့နဲ့ကိုယ်နဲ့ဂျားထဲမှာ relationship ပြအောင်တော့မလုပ်ဘူး
ဟိုဆိုင်စဖွင့်နေရရုံးမစားတော့ဆိုင်အနေနဲ့ဖွင့်လာတာလား
ပထမဆုံးစဖွင့်တော့ရုံးမဘာမီရက်စတောင့်ပေါ့ဒါဆိုနောက်ပိုင်းကျွန်တော်တို့ဒီလွန်ခဲ့တဲ့၄နှစ်လောက်မှနာမည်ကျောင်းလိုက်တဲ့ရုံးမမြန်မာတီကဖေးဆိုပြီးတော့ဘာလို့ဒီလက်ဖက်ကိုကျွန်တော်တို့စပြီးတော့ဒီ online store Amazon တော့အဲ့လိုမျိုးဖြန့်တဲ့ခါကျတော့ဒီ tea ကိုအဓိကထည့်ကျင်တဲ့အတွက်ရုံးမမြန်မာတီကဖေးဆိုပြီးတော့နာမည်ကျောင်းလိုက်တာ
နောက်ထပ်ဆိုင်ခွေးတွေဝါတွေဖွင့်လှစ်ဖို့အစီအစဉ်ရောရှိပါလားခင်ဗျာ
အော်ဟုတ်ကဲ့လောလောဆယ်တော့မရှိဘူးရှင့်ဒီဆိုင်နောက်တစ်ခုဖွင့်ဖို့ဆိုတာကတော့ဟိုသူများတွေလည်းဖွင့်ကြပါတယ်အများစုကတော့ဒီကယ်လီဖိုးနီးယားဘက်မှာတော့ဆိုင်ခွေးတွေအများကြီးရှိတယ်အဲ့လိုလူတွေတဲ့ကျွန်တော်တို့ကအများကြီးချီးကျူးတယ်ဂုဏ်ယူတယ်ဘာလို့ကျွန်တော်တို့ဒီဆိုင်ထဲတော်မှဟိုမနေ့ဟိုလင်မယားနေရက်တည်လာရတာလေဟို10နှစ်တော့10နှစ်ကာလအတွင်းပေါ့အဲ့ဒါကြောင့်လဲခုနလိုဒီလက်ဖက်ဖြတ်တဲ့ business ကိုကျွန်တော်တို့ကနည်းနည်းဟိုတခြား line ကိုခွဲထွက်တဲ့သဘောပေါ့နော်အဲ့ဒါလည်းပါပါတယ်ဒါပေမဲ့ဆိုင်နဲ့ဆိုင်သုံးဆိုင်ဖွင့်တဲ့လူပေါ်ကကြတော့ခုနကလို management skills ကသူ့ရဲ့ငွေအားလူဝင်အားဒါအများကြီးလိုအပ်တယ်ဒါကျမတို့အမြင်ပေါ့နော်ကျမတို့ဒီဆိုင်ဖွင့်တဲ့ဒီဆယ်နှစ်ဒါအတွင်းမှာ
ပါစင်ကနာတခုဖြစ်တဲ့တုတဆောင်ရင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ကိုအောင်တစ်စစ်ခဲ့တာပါ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။မရင်းကျင်တာအပါအဝင်လိင်မှုဆိုင်ရာအကြမ်းဖက်မှုတွေကိုလက်နက်ကင်တိုက်ခိုက်နေသူတွေကစစ်ဗျူဟာတဲ့အနေနဲ့ကျင့်သုံးပြီးယောက်ျားမိန်းမနဲ့အတိုင်းဝန်းတစ်ခုလုံးကိုပါရက်ဆက်ပြပြီးကြောက်ရွံ့လောက်အောင်ရည်ရွယ်လှုပ်ဆောင်တာမျိုးကိုမကြာခဏတွေ့ရတတ်ပါတယ်။ဒါမျိုးခံစားခဲ့ရသူတွေနဲ့ဒုက္ခခံစားရသူတွေကိုကူညီပေးတဲ့ဝန်ဆောင်မှုတွေသူတို့ဘဝပြန်လည်ထူထောင်ဖို့တွေတောင်မကဘဲကျူးလွန်သူတွေကိုဥပဒေအရအရေးယူနိုင်ဖို့ပါဥတည်ပြီးအများကစူးစမ်းကြပါတယ်ဒီလိုအရေးကြီးတဲ့ပြဿနာတွေကိုတင်ပြနိုင်ဖို့အတွက် American အစိုးရကလုပ်ငန်းတစ်ခုကိုလှုပ်ဆောင်ပါတယ်အစကတည်းကလုံခြုံစိတ်ချရစီဖို့ရည်ရွယ်ဆောင်ရွက်တဲ့ Save from the Start Initiative အစီအစဉ်ကတော့ ပြဿနာတစ်ခုရဲ့အဆမှာပဲကျန်းမာ၊ကွဲပြားမှုပေါ်အခြေခံတဲ့အကျန်းဖက်မှုမျိုးကိုဖော်ပြတဲ့လူသားချင်းစာနာမှုဆိုင်ရာစနစ်ပုံစံကိုပြောင်းပေးဖို့အတွက်လုပ်တာပါနောက်တစ်ခုဖြစ်တဲ့တာဝန်ခံတာဝန်သိမှုအတွက် Accountability Initiative အစီအစဉ်ကတော့ပဋိပက္ခရင်ဆိုင်ခဲ့ရတဲ့နိုင်ငံတွေမှာအကာအကွယ်ပေးမှုတွေတိုးလာအောင်လုပ်ပေးတာဖြစ်ပြီးခံစားခဲ့ရသူတွေအတွက်တရားမျှတမှုရစေဖို့နဲ့တရားရေးစနစ်ခိုင်မာအောင်လုပ်ပေးတာမျိုးဖြစ်ပါတယ်ဒီစီမံကိန်းတွေနဲ့တခြားစီမံကိန်းအများပြားကနေလူသားချင်းစာနာမှုပြဿနာတွေကလိမ့်မှုအကျန်းဖက်မှုဆိုင်ရာတွေကိုကာကွယ်ဖို့နဲ့ထိခိုက်ခံစားခဲ့ရပြီးတဲ့နောက်တရားမျှတမှုရရေးအတွက်ပံ့ပိုးပေးဖို့နိုင်ငံတကာအသိုင်းအဝိုင်းကဘယ်လိုလှုပ်ဆောင်နေလဲဆိုတာကိုပြနေပါတယ်ဒါပေမဲ့စစ်ဗျူဟာတည့်အနေနဲ့ဦးစားပေးလုပ်နေတဲ့လိမ့်မှုဆိုင်ရာအကျန်းဖက်မှုတွေကိုဒီစီမံကိန်းတွေကအကာအကွယ်ပေးနိုင်ပါမလားလို့မေးစရာတွေဖြစ်လာပါတယ်။ဒီအကျန်းဖက်မှုကိုတိုက်ပွဲတွေအောင်နိုင်ရေးအတွက်မဟာဗျူဟာချက်ချက်သုံးနာတွေလုပ်နိုင်တယ်လို့မကြသေးငင်ကမှကျင်းပတဲ့ဒီပြဿနာဆိုင်ရာဆွေးနွေးပွဲမှာကမ္ဘာအမျိုးသမီးလူပြဿနာဆိုင်ရာတန်အမတ်ကြီးကက်သရင်းရာဆယ်ကပြောပါတယ်။ဒါမျိုးဖြစ်ပွားမယ်ဆိုရင်လူတွေကြောက်ရွံ့အောင်ဒါမှမဟုတ်အတိုင်းဝန်းတွေပျက်စီးသွားအောင်ဒဏ်ခတ်တဲ့အနေနဲ့ဒီလိုအကျန်းဖက်မှုမျိုးကိုတုံးနေရှိသလိုသူတို့ရဲ့ဂုံတိတ်ခါကြာဆင်းအောင်ကြိုးစားတာနဲ့သူတို့ရဲ့ပေါင်းစည်းမှုကိုတစစီဖြည့်ဆည်းပစ်ဖို့အတွက်လှုပ်ဆောင်တာမျိုးတွေ့ရတယ်လို့လည်းပြောပါတယ်။ဒီအန္တရာယ်ကိုဘယ်လိုကာကွယ်နိုင်ပါသလဲ။လိမ့်မှုဆိုင်ရာအကျန်းဖက်မှုနဲ့ပတ်သက်ပြီးဘယ်လိုကာကွယ်နိုင်လဲဆိုတာကိုနားလည်ပြီးသဘောတူညီချက်တွေချနိုင်ရေးစိတ်ကိုအရေးပါပါတယ်။ဒီအတွက်ပထမဆုံးလက်နက်ကိုင်အဖွဲ့တွေကလိမ့်မှုအကျန်းဖက်မှုမဟာဗျူဟာကိုမလွဲမသွေသုံးလို့ရတယ်လို့လက်ခံထားတာကိုပယ်ဖြတ်ပြရမယ်လို့တမ်မတီရာဆယ်ကပြောပါတယ်။စစ်တွင်းလိမ့်မှုအကျန်းဖက်တဲ့ပုံစံအမျိုးမျိုးကိုလေ့လာချက်တွေကလည်းအခြေအနေအမျိုးမျိုးအောက်မှာဓာမျိုးကျူးလွန်သူတွေနဲ့ကျူးလွန်ရတဲ့အကြောင်းရင်းတွေတိတိတသာကွဲပြားနေတယ်လို့ပြသနေတာပါ။ဒုတိယအချက်အနေနဲ့လိမ့်အကျန်းဖက်မှုခံရသူတွေဟာအမျိုးသမီးနဲ့မိန်းကလေးငယ်တွေကြီးတာမဟုတ်ဘဲကြီးရင်သူတွေ၊ယောက်ျားလေးငယ်တွေ၊အမျိုးသားတွေနဲ့အဖမ်းဆီးခံရသူတွေပါပါတယ်ဆိုတာကိုသဘောပေါက်ဖို့ပါ။တတိယအချက်ကတော့ကြားမှာခွဲခြားမှုပိုများတဲ့နေရာတွေမှာထိတ်တဲရင်ဆိုင်မှုတွေပိုများနိုင်ပြီးအဲ့ဒီနေရာတွေအတွက်ကြားမှာအချက်လက်ဆိုင်ရာတွေကပြဿနာကိုခံမှန်းရမှာအကူအညီရစေပါတယ်။ဒါအပြင်ဒီရာဇဝတ်မှုမျိုးဟာကမ္ဘာနေရာအနှံ့ပြားမှာပေါ်ပေါက်နိုင်တဲ့ဆိုတာကိုနားလည်ထားမှလည်းဖြစ်ပါတယ်။ဒါကြောင့်တွေ့ဆုံပြောကြားမှုတွေကိုကြဲကြဲပြန့်ပြန့်လှုပ်ဆောင်တာတွေကနေပြဿနာမဆခင်အနေအထားကိုပိုးပြီးနားလည်လာစေမှာဖြစ်တဲ့အပြင်တိုက်ပွဲတွေမှာလိန်ကျန်းဖက်မှုတွေကိုမဟာဗျူဟာတက်နေတဲ့သုံးနာကိုကာကွယ်ဖို့အတွက်နီလန်းတွေကိုပါစတွေ့လာနိုင်မယ်လို့လဲတမ်မတီရာဆယ်ကပြောပါတယ
်။မေဂန်ဆိုယာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်ဆိုယာရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အဘမှုအကြောင်းသောတာရှင်တို့ကိုအသိပေးအပ်ပါတယ်ခင်ဗျာ။အခုတော့ VOA မြန်မာပိုင်းစီစဉ်အင်ကာနေမနေ့ဖက်ထုတ်လွှင့်ချက်ဒီမှာကြာခင်ပြီးဆုံးတော့မှာပါအခုချိန်မှာကြာရှိနေတဲ့အချိန်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ
်ဆီးရီးယားနိုင်ငံအတွင်းကအပြစ်ခတ်ရစေးသဘောတူညီချက်ဟာဂျိုဂျာပြစ်ခတ်တိုက်ခိုက်မှုတချို့ရှိခဲ့တဲ့ကြားကပဲရန်လိုတဲ့အပြစ်မှုတွေရပ်တန့်ပြီးသဘောတူညီချက်ဟာဆက်လက်တည်မြဲနေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကပြောပါတယ်အကြမ်းဖက်မှုတွေမပြန့်ပွားအောင်နဲ့တိုက်ခတ်မှုတွေဆက်လက်မဖြစ်ပေါ်အောင်နိုင်ငံဆောင်အဖွဲ့ကစောင့်ကြည့်နေမှုဟာလည်းအလုပ်ဖြစ်နေတယ်လို့အတွင်းရေးမှူးချုပ်ဘန်ကီမွန်ကပြောပါတယ်အသစ်ထွက်ပေါ်လာတဲ့အမေရိကန်နိုင်ငံရဲ့စစ်တမ်းတွေအရဘီလီယံနာသတ္ထေးကြီးဒေါ်နယ်ထရမ့်ကရီပပ်ဘလီကန်ပါတီတွင်သမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုတွေရဲ့လူထုစစ်တမ်းတွေမှာအပြတ်အသတ်ရှေ့ကနေဦးဆောင်နေပြီးဒီမိုကရက်တစ်ပါတီဘက်မှာတော့နိုင်ငံရေးဝန်ကြီးဟောင်းဟယ်လာရီကလင်တန်ကအသာစီးရနေတယ်လို့ဆိုပါတယ်။အစိုးရတစ်ကိုဦးဆောင်မဲ့သမ္မတတွေရဲ့အမည်စင်းတွေကိုမလ18ရက်နေ့မှာနောက်ဆုံးထားတင်သွင်းဖို့တက်မှတ်ထားတာကိုလွှတ်တော်မှပြင်ဆင်ဖို့စီစဉ်နေပါတယ်။ယူကော့ပွဲမှာတခဲနဲ့အနိုင်ရထားပြီးဒုသမ္မတလောင်းနှစ်ဦးတင်မြောက်ခွင့်ရထားတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအစိုးရတစ်ဖွဲ့စည်းရေးအရှိန်မြင့်ဆောင်ရွက်နေတဲ့အချိန်မှာပဲသမ္မတလောင်းအမည်စင်းတင်သွင်းမဲ့အစီအစဉ်အပြောင်းလဲလုပ်မဲ့သတင်းတွေထွက်ပေါ်လာတာပါ။ဒုသမ္မတလောင်းအမည်စင်းတင်သွင်းမဲ့ရက်ကိုမူလကတက်မှတ်ထားတဲ့မလ18ရက်နေ့တဲ့ဆော်ပြီးတော့ပြုလုပ်ဖို့ရှိတယ်လို့လွတ်တော်အမတ်တွေက VOA ကိုပြောပါတယ်။ဒီကနေ့လွတ်တော်စုဝေးပွဲမှာလည်းဒီအဆိုကိုတင်သွင်းမှုရှိတယ်လို့ဆိုပါတယ်။လူ့ကွန်တိတ်ခါနဲ့လူ့အခွင့်အရေးတွေကိုအကာအကွယ်ပေးဖို့ရည်ရွယ်တဲ့နိုင်ငံတကာလူ့အခွင့်အရေးဥပဒေတွေကိုအစိုးရတချို့ကရေတို့အကျိုးစီးပွားအတွက်ဥပဒေချိုးဖောက်မှုတွေတိုးလာနေတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးကသတိပေးပြောကြားလိုက်ပါတယ်။ဂျနီဗာမြို့မှာကျင်းပတဲ့32ကြိမ်မြောက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီစီဝေဝေမင်းကွန်အဖွဲ့မှာအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်
။နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းနိုင်ကြီးညာတော်တာဖြစ်ပါရခင်ဗျာ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်ကတော့ Jim Hammond ဖြစ်ပါတယ်ကျွန်တော်ဆက်မိုးပြီပါတော်ရရှိများနဲ့တကွာမြန်မာပြည်သူပြည်သားများအားလုံးရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိကြပါခင်ဗျာ
This program has come to you from the Voice of America, Washington.